Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်ဧပြီလ18ရက်ကောဇာတက္ကရာ1386ခုနှစ်မြန်မာနှစ်စန်းတရက်နေ့ဗုဒ္ဓဖူးညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်တံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လေးအစီအစဉ်လေးကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာရှိတဲ့မြန်မာနှစ်သစ်အခါသမယဖြစ်နိုင်ကြပါစေခင်ဗျာ။ကျွန်တော်ကတော့ဇွန်လပိုင်းမှာဒီညမှာထူးခြားတဲ့သတင်းတွေကတော့မြန်မာနှစ်စန်းတည့်နေ့အထိတ်မှတ်နဲ့စစ်ကောင်စီကအကျဉ်းသား3300ကျော်ကိုလွတ်ပေးပါတယ်။မြန်မာနယ်စပ်မှာတရုတ်ကစီးရဲလက်ကျင့်မှုတွေထပ်မံပြုလုပ်ပါတယ်။အစ္စရေးဘက်ကလက်တုံ့ပြန်ရင်ပြင်းပြင်းထန်ထန်ပြန်တိုက်ခိုက်မယ်လို့အီရန်ကသတိပေးပါတယ်။ဒီသတင်းတွေပါဝင်တခြားထိပ်တန်းရောက်သတင်းတွေကိုတော့မဆုမွန်နဲ့ပဲအတူတင်ပြပေးသွားမှာပါခင်
။ဟုတ်ကဲ့ပါရှင်။ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ဒီကနေ့မြန်မာနယ်စပ်တရက်နေ့ဧပြီလ18ရက်နေ့မှာတော့စစ်ကောင်စီကမြန်မာနိုင်ငံတိုင်းနိုင်ငံလုံးမှာရှိတဲ့အကျဉ်းတောင်တွေကနေအကျဉ်းသား3300ကျော်ပြန်ပြီးတော့လွှတ်ပေးခဲ့ပါတယ်။ဒီထဲမှာနိုင်ငံရေးအကျဉ်းသားပါဝင်မှုနည်းပါတာကဘာကြောင့်ပါလဲ။
စစ်ကောင်စီအနေနဲ့သူတို့ရဲ့ရန်သူတို့လို့သတ်မှတ်ထားတဲ့ကျွန်တော်နိုင်ငံရေးကျင်းသားကြီးတွေကိုတော့တဘောလားကြီးစွာနဲ့လွတ်ပြေးဖို့ကတော့လုံးဝမဖြစ်နိုင်တဲ့ကိစ္စတစ်ခုဖြစ်တယ်။တကယ်တော့ဖန်ဆီးထားတယ်ဆိုတဲ့စကားတည်းဆိုင်ကျွန်တော်တို့နိုင်ငံရေးကျင်းသားကြီးတွေကပြန်ပြီးဆွေးခံထားရတာဖြစ်တယ်။
ဒီသတင်းမကြခင်မှာအပြည့်အစုံတင်ဆက်ပေးပါမယ်ရှင်။နောက်တရုတ်မြန်မာနယ်စပ်အနီးမှာတော့တရုတ်စစ်တပ်ကဒီလာထဲမှာဒုတိယအကြိမ်စစ်ရေးထပ်ပြီးတော့လေ့ကျင့်ပါတယ်။ကချင်ပြည်နယ်နဲ့ရခိုင်ဘက်ကစစ်ရေးအခြေအနေတွေကိုလည်းတင်ပြပေးမှာပါ။အခုလိုမျိုးသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုရင်းဆုံးကတော့ထိတ်တဲရောက်သတင်းတွေကိုကိုစော်ဝင်းလှိုင်နဲ့အတူပြောပြပေးပါမယ်ရှင
်။မြန်မာနှစ်သစ်နှစ်စန်းတရက်နေ့မှာအချင်းထောင်တီးတီးမှာပြစ်ဒဏ်ချမှတ်ခံထားရသူ3303ယောက်ကိုပြစ်ဒဏ်လွန်ကျင်းခွင့်ပေးလိုက်တဲ့အကြောင်းစစ်ကောင်စီကကြေညာပါတယ်။နောက်တစ်ကြိမ်ပြစ်မှုထပ်မံကျူးလွန်မယ်ဆိုရင်အခုကြံရှိတဲ့ပြစ်ဒဏ်တွေနဲ့အတူတပေါင်းနဲ့ကြာခံစေရမယ်ဆိုတဲ့စီကံချက်နဲ့လွန်ကျင်းခွင့်ပေးလိုက်တာဖြစ်ပြီးအင်ဒိုနီးရှားနိုင်ငံသား13ယောက်နဲ့သရီးလင်္ကာနိုင်ငံသား15ယောက်အပါအဝင်နိုင်ငံခြားသား36ယောက်ကိုလည်းပြစ်ဒဏ်ကလွန်ကျင်းခွင့်ပေးလိုက်ပါတယ်။ပြစ်ဒဏ်ကရှော့ပေါ့ပေးသူတွေထဲမှာပောက်ကွဲစေတတ်တဲ့ဝတ္ထုပစ္စည်းများအဲ့ဥပဒေမတရားသိမ်းအဲ့ဥပဒေ1988ခုနှစ်လက်နက်ဥပဒေတဘာဝပေးရတဲ့ဆိုင်ရန်စီမံခန့်ခွဲမှုဥပဒေအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့အာဂရီလိုက်စားမှုစတဲ့အမှုတွေမပါဝင်ပါဘူးတခြားဒီဇဲဥပဒေတရားရက်အရပြစ်မှုတစ်ခုခုနဲ့ဆက်လျင်းပြီးပြစ်ဒဏ်ချမှတ်ခံထားရတဲ့အကျဉ်းသားအကျဉ်းသူတွေရဲ့ကြာခံရမယ့်ပြစ်ဒဏ်ရဲ့6ပုံတစ်ပုံကိုလွန်ကျင်းချတာဝင်ပြလိုက်တဲ့အကြောင်းလဲစစ်ကောင်စီကကြေညာပါတယ်အကျဉ်းသားလွတ်မြောက်မှုကိုစောင့်ကြည့်သူတွေကတော့3300ကျော်လွတ်ပြတဲ့အထက်မှာလွတ်ရက်စစ်နိုင်ငံရေးအကျဉ်းသား50လောက်ပါဝင်နေတယ်လို့ခန့်မှန်းနေကြပါတယ်မြစ်ကျဉ်းသားအကျဉ်းထောင်မှာကျဉ်းချခံထားရတဲ့ကချင်နှစ်ချင်းခရိုင်အသင်းအဖွဲ့ချုပ် KBC အထူးအကြံပေးတိခါရောရဆရာဒေါက်တာကလမ်ဆမ်ဆန်နဲ့အနေဒီအစိုးရလက်ထက်ကကချင်ပြည်နယ်လူမှုရေးဝန်ကြီးဦးနေဝင်းလာဝကဝန်ကြီးဦးစော်ဝင်းတို့လည်းပြန်လည်လွတ်မြောက်ခဲ့တယ်လို့နှိဆက်သူတွေကပြောပါတယ်တချင်ထဲမှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့အပါအဝင်အကျဉ်းသားတချို့ကိုနေပူတက်တာအောင်နီလန်ရှာဖို့စီစဉ်နေတဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စွန်မင်းထွတ်ကပြောဆိုထားပြီးလူကြုံရေးအရအထူးတင်းကျပ်တဲ့နေအိတစ်ခုကိုပြောင်းရွှေ့ထားတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ခင်ဗျာ
လက်နက်ကင်ပြိပခါတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံနဲ့နယ်စပ်အနီးမှာတော့တရုတ်စစ်တပ်ကဧပြီလ18ရက်နေ့ဒီကနေ့ကနေစပြီးတော့စစ်ရေးလေ့ကျင့်မှုတွေလှုပ်ဆောင်နေပါတယ်ဒီစစ်ရေးလေ့ကျင့်မှုကတော့ဒီလဧပြီလထဲမှာပဲဒုတိယအကြိမ်မြောက်လေ့ကျင့်တာဖြစ်ပါတယ်မြန်မာနယ်စပ်တခြားမှာတိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာပဲဒီလိုမျိုးစစ်ရေးလေ့ကျင့်တဲ့ဥစ္စာကတိုက်ဆိုင်နေပါတယ်အဆိုပါစစ်ရေးလေ့ကျင့်မှုမှာတော့တပ်ဖွဲ့ဝင်တွေရဲ့လေကြောင်းရန်ကာကွယ်ရေးစွမ်းရည်ကင်းထောက်စွမ်းရည်နဲ့တိုက်ခတ်ရေးစွမ်းရည်တိုးတက်ရေးလေ့ကျင့်မယ်လို့ South China Morning Post သတင်းမှာဖော်ပြထားပေမဲ့တပ်အင်အားဘယ်လောက်နဲ့လေ့ကျင့်မယ်ဆိုတာနဲ့ဘယ်နှရက်ကြာလေ့ကျင့်မယ်ဆိုတာကိုတော့ဖော်ပြမထားပါဘူးတရုတ်စစ်တပ်ရဲ့အဘော်ဖြစ်တဲ့ PLA Daily သတင်းမှာတော့နေဆက်ဒေတာလုံခြုံရေးနဲ့တည်ငြိမ်ရေးကိုပြင်းထန်စွာချိန်ချောက်ခံနေရတာကြောင့်တရုတ်စစ်တပ်အနေနဲ့တရုတ်ပြည်သူတွေဘေးကင်းရေးကိုကာကွယ်ဖို့အတွက်လိုအပ်တဲ့အစီအမံအားလုံးကိုလှုပ်ဆောင်သွားမှာဖြစ်တယ်လို့ဖော်ပြထားပါတယ်ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလတုန်းကလည်းမြန်မာစစ်ကောင်စီတပ်နဲ့ညီနောင်မဟာမိတ်သုံးဖွဲ့တို့ကြားရှမ်းမြောက်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အချိန်တုန်းကလည်းအခုလိုမျိုးစစ်ရေးလေ့ကျင့်ခဲ့ပူပါတယ်ဒါကြောင့်မို့လို့အခုဧပြီလထဲမှာလှုပ်တဲ့စစ်ရေးလေ့ကျင့်မှုနှစ်ခုနဲ့ဆိုရင်တရုတ်နယ်စပ်မှာတရုတ်စစ်ရေးလေ့ကျင့်တာက9လအတွင်းမှာ3ချိန်မြောက်စစ်ရေးလေ့ကျင့်မှုလည်းဖြစ်ပါတယ်ရှင်
ထိုင်းမြန်မာနယ်စပ်မြဝတီမြို့မှာတိုက်ပွဲတွေဖြစ်ပေါ်ပြီးထိုင်းဘက်ကမြန်မာနိုင်ငံသားတွေထွက်ပြေးခေါ်လုံလာနေစမှာပဲမြန်မာတွေကအခြေအနေတွေကိုအနီးကစောင့်ကြည့်နေကြောင်းနယူးဇီလန်ဝန်ကြီးချုပ်ခရစ်စတိုဖာလုခ်ဆန်နဲ့ဒီကနေ့တွေ့ဆုံစဉ်ထိုင်းဝန်ကြီးချုပ်ဆက်သာသာဗီဆင်ကပြောကြားလိုက်ပါတယ်
I share with Prime Minister Luxon that Thailand is monitoring the situation along the Thailand-Myanmar closely, especially in the Myanmar-Nezama Pipponere Chinere, to the Pin Mesamu at the Chatapama Shide, Miao Rimuma Pipponere Chinere, Tanangan, and Nika Sang Chinere, Sora, when you joke Luxon, General Pia Jagabare, Nezama Pipponere Chinere, Yamanangan Dari go, Sanamu, Kuni Pena, it joked in Pinsimurigo, let time back a look on Tabare, let's see Pipponere Chinere, Asian Bondabot, Nijene, and Yi.
မြန်မာပြည်ပခမှာပါဝင်ပတ်သက်သူအားလုံးအနေနဲ့တွေ့ဆုံဆွေးနွေးတဲ့နီလာနဲ့ငင်းချန်းစွာဖြစ်ရှာကြဖို့ကျွန်တော်တို့တိုက်တွန်းပါတယ်လို့ထိုင်းဝန်ကြီးချုပ်ဆက်သာသာဝီစင်ကပြောသွားတာပါ။ဝန်ကြီးချုပ်ရာရွေရွေကပြည်နယ်နောက်ပထမဆုံးအရှေ့တောင်အာရှခီးစဉ်အဖြစ်ထိုင်းနိုင်ငံကိုရောက်ရှိလာတဲ့နယူးဇီလန်ဝန်ကြီးချုပ်ရဲ့ဝန်ကြီးချုပ်နဲ့ထိုင်းဝန်ကြီးချုပ်တို့အေပီလာ18
ို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာပဲမြန်မာနယ်ကြားစောင့်တဲ့ BGF တပ်ဖွဲ့ဝင်46ယောက်ဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြီးတော့ထွက်ပြေးခိုလုံလာတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်မြန်မာဘက်ကထွက်ပြေးလာတဲ့နေသားဆောင်တပ်ဖွဲ့ဝင်260ဟာလက်ရှိအချိန်မှာတော့လာရောက်ပြီးတော့ခိုးလုံနေကြပါတယ်လို့ဘင်္ဂလားဒေ့ရှ်နေသားဆောင်တပ်ပြောရေးဆိုခွင့်ရှိသူရှာရီဖူအစ္စလမ်ကပြောပါတယ်ဖေဗူလာအစောပိုင်းတုန်းကလည်းမြန်မာနေသားဆောင်တပ်အပါအဝင်စစ်သားတွေလူမှုဝင်မှုကြီးကြပ်ရေးဌာနကဝန်ထမ်းတွေနဲ့သူတို့မိသားစုဝင်စုစုပေါင်း330ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုးလုံခဲ့ကြတာကိုမြန်မာနိုင်ငံဘက်ကရေးချောင်းကနေပြန်ပြီးတော့ပို့ခဲ့ပြီးဖြစ်ပါတယ်ရခိုင်ပြည်နယ်မှာလက်တလောဖြစ်ပေါ်နေတဲ့စစ်ရေးပဋိပက္ခတွေအတွင်းမှာတော့တိုက်ပွဲတွေအတွင်းမှာအွန်လိုင်းနဲ့အတွက် AA ကအနည်းဆုံးမျိုးပေါင်း10မျိုးလောက်ကိုထိန်းချုပ်ထားနိုင်ခဲ့ပြီးဖြစ်တဲ့အပြင်စစ်ကောင်စီရဲ့တပ်စခန်းအများအပြားကိုလည်းထိန်းချုပ်ထားနိုင်ပြီးဖြစ်ပါတယ်ရှင်
အန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေဗုဒ္ဓနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအီရန်ရဲ့လေကြောင်းထိုးစစ်ကိုပြန်လည်ခြေမုံခဲ့တဲ့အစ္စရေးနိုင်ငံဘက်ကလက်တုံ့ပြန်မယ်ဆိုရင်ပြင်းပြင်းထန်ထန်ပြန်လည်တိုက်ခိုက်သွားမယ်အကြောင်းအီရန်သမ္မတအီဘရာဟင်ရိုက်စီကဒီကနေ့တဟီရန်မြို့မှာကျင်းပတဲ့နှစ်ပတ်လည်စည်းရေးပြအခမ်းအနားမှာပြောဆိုလိုက်ပါတယ
်အဂျာခူချေခတရင်တာရိုဇီယာဇနာဟီယီရဂျီမ်ဆယူနီစီ
ဒီကရက်တင်ပတ်ကုံအီရန်ဘက်ကအဝေးထင်း drone တွေမင်းဆိုင်တုံးကြည်တွေနဲ့အစ္စရေးကိုတိုက်ခတ်ခဲ့ပြီးတဲ့နောက်အစ္စရေးဘက်ကအာလုံနီဘာကိုပစ်ချခဲ့တယ်လို့အီရန်ရဲ့ချင်းချောက်မှုတွေဟာအစ္စရေးကိုဟန်တားနိုင်မှာမဟုတ်တဲ့အကြောင်းအစ္စရေးကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်ဒီလိုပြောဆိုခဲ့ပြီးတဲ့နောက်အီရန်သမ္မတရဲ့အခုလိုပြောဆိုမှုလည်းထွက်ပေါ်လာတာပါဒီတော့တွင်နိုင်ငံတကာကောင်းဆောင်တွေတန်တပန်တွေကတော့အီရန်နဲ့အစ္စရေးအကြားတင်းမာမှုတွေရှော့ချနိုင်ရေးကြိုးပမ်းနေကြပါတယ်ဒီကနေ့ဂျေရုရှလင်မြို့ကိုတွားရောက်ခဲ့တဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီးဒေးဗစ်ကင်မရွန်ကတော့အစ္စရေးရဲ့တုံ့ပြန်မှုတွေဟာတင်းမာမှုအ ਨੇ စုံအနေအထားနိလန်းနေနဲ့ဖြစ်မယ်လို့မျှော်လင့်တဲ့အကြောင်းပြောဆိုသွားပါတယ်။အမေရိကန်ပြည်ထောင်စုကတော့အီရန်ဘက်ကအစ္စရေးကိုလေကြောင်းကတိုက်ခိုက်ခဲ့တဲ့ကိစ္စမဟာမိတ်တင်နဲ့လက်တွဲပြီးပူးပေါင်းတုံ့ပြန်သွားမယ်အကြောင်းပြောဆိုထားပါတယ်ခင်ဗျာ
။ပြီးခဲ့တဲ့သတင်းပတ်ကုန်လုံးကအီရန်ကအစ္စရေးဘက်ကို drone တွေဒုံးကျည်တွေနဲ့ပစ်လွတ်ခဲ့တဲ့အပေါ်မဟာမိတ်တွေနဲ့ညှိနှိုင်းပြီးတော့လှုပ်ဆောင်နေပါတယ်လို့အမေရိကန်ဘက်ကပြောလိုက်ပါတယ်။တစ်ချိန်တည်းမှာပဲပြည်ပခါကိုရှောင်ရှားနိုင်မှုအတွက်အခြေအနေတွေကိုထိန်းသိမ်းသိမ်းသိမ်းကင်တွယ်ဖို့ကိုအစ္စရေးကိုလည်းတိုက်တွန်းထားပါတယ်။အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလဗန်ကလည်းစစ်မှုထိပ်သီးနိုင်ငံတွေဖြစ်တဲ့ G7 ပါဝင်သက်ဆိုင်ရာမိတ်ဖက်အဖွဲ့တွေနဲ့သမ္မတဂျိုးဘိုင်ဒန်တို့ညှိနှိုင်းဆောင်ရွက်နေပါတယ်လို့ထုတ်ပြန်ထားပါတယ်။အမေရိကန်အနေနဲ့လာမယ့်ရက်တွေအတွင်းမှာအီရန်ကိုပြစ်ပတ်ထားတဲ့ပိတ်ဆို့အရေးယူမှုအစ်စ်တွေချမှတ်သွားမှာဖြစ်တယ်လို့အစ္စလာမစ်ဒေါ်လာရေးအဆောင်တက်နဲ့အီရန်ကာကွယ်ရေးဝန်ကြီးဌာနတွေကိုထောက်ပံ့နေတဲ့အဖွဲ့အစည်းတွေကိုဆန့်ကျင်သွားမယ်လို့လည်းအမျိုးသားလုံခြုံရေးအကြံပေးကထုတ်ပြန်ထားပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတယာဟုကလည်းအီရန်ကိုလက်တုံ့ပြန်မယ်လို့ပြောထားပေမဲ့ဘယ်ချိန်မှတိုက်ခိုက်မယ်ဆိုတာကိုတော့ပြောမထားပါဘူး။ အစ္စရေးစစ်တပ်အကြီးအကဲဒုတိယဗိုလ်ချုပ်ကြီးဟက်ဇီဟယ်ဗီကလည်းတုံ့ပြန်မှုတွေကိုအစီအစဉ်တိုင်းလှုပ်ဆောင်သွားမယ်လို့ပြောပါတယ်။အစ္စရေးနိုင်ငံရဲ့ဘာအလန်တက္ကသိုလ်ရဲ့နိုင်ငံရေးလေ့လာရေးဌာနအကြီးအကဲကလည်းအစ္စရေးတို့ရဲ့တံပြန်တိုက်ခတ်မှုဟာအရက်သားတွေကိုမထိခိုက်ဘဲနဲ့အီရန်မျိုးကိုပြစ်မှတ်ထားနိုင်ပွဲရှိတယ်ဆိုပြီးတော့သုံးသပ်ထားပါတယ်ရှင်။
ကာဇာကမ်းမြောင်ကိုစာနာမှုအကူအညီတွေတင်ပို့ဖြန့်ချိမှုတွေကိုအစ္စရေးကတရားမဝင်ကတ်တတ်မှုတွေလှုပ်ဆောင်နေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးယူကမနေ့ဧပြီလ16ရက်နေ့မှာပြောပါတယ်။ကာဇာမှာရှိတဲ့အရဖက်အဆောက်အုံတွေကိုအစ္စရေးကတည်တည်ပြန့်ပြန့်ဖျက်ဆီးနေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးဖော်ကာတက်စ်ရဲ့ပြောဆိုခွင့်ရှိသူရာဗီနာရှမ်ဒါဆာနီကပြောပါတယ်ဒီတော့တွင်အစ္စရေးနဲ့ဟာမတ်အကြားအပြစ်ခတ်ရစေးနဲ့တစားကန်နေလူပိဆိုင်ရန်ဆွေးနွေးမှုတွေဟာအမတန်နူးညံ့သိမ်မွေ့တဲ့အဆင့်ကိုရောက်နေတယ်လို့ကာတာနိုင်ငံဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ရှေ့ခ်မိုဟာမက်ဘင်အဗ်ဒူရာမန်အယ်သနီကဒီကနေ့ဧပြီလ18ရက်နေ့မှာပြောကြားလိုက်ပါတယ်လက်ရှိကြုံနေရတဲ့အခက်အခဲအဟန့်အတားတွေကိုကြော်လွှားပြီးသဘောတူညီမှုရနိုင်အောင်သူတို့အနေနဲ့အစွမ်းကုန်စ조사ဆောင်ရွက်နေတဲ့အကြောင်းသူကပြောပေမဲ့ဘယ်ကိစ္စကအဟန့်အတားဖြစ်နေလဲဆိုတာကိုတော့ထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူးခင်ဗျာ
ယူကရိန်းနိုင်ငံမြောက်ပိုင်းချာနီဟစ်မြို့ကိုရုရှားဘက်ကပြင်းထန်တဲ့ဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့ပါတယ်လို့ယူကရိန်းအာဏာပိုင်တွေကဒီကနေ့ပဲပြောလိုက်ပါတယ်။ဒီချာနီဟစ်မြို့တော်ဝင်အိုလက်စကာလိုမကူကလည်းအဆိုပါတိုက်ခိုက်မှုကြောင့်အနည်းဆုံးလူ17ဦးသေဆုံးပြီးတော့20ကျော်ဒဏ်ရာရရှိခဲ့တယ်လို့ Telegram မှာရေးသားဖော်ပြပါတယ်။ဒေသဆိုင်ရာအုပ်ချုပ်ရေးမှူးကလည်းမြို့လယ်အနီးကိုဒုံးကျည်ကျရောက်တဲ့အတွက်ဒဏ်ရာရသူအများအပြားရှိတယ်လို့ပြောပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကလည်းသေဆုံးသူတွေအတွက်ဝမ်းနည်းကြောင်းကိုလူမှုကွန်ရက်မှာရေးခဲ့ပြီးတော့ရုရှားရဲ့ဒုံးကျည်နဲ့ drone တိုက်ခိုက်မှုတွေကိုကာကွယ်နိုင်ရေးမဟာမိတ်တပ်တွေအကူအညီတွေပေးပါဆိုပြီးတောင်းဆိုထားပါတယ်ရှင်။ထိတ်တန်းရောက်တဲ့ရင်တွေကိုကိုစော်ဝင်းလိုင်းနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။ဒီကနေ့ကြာရောက်တဲ့မြန်မာနှစ်စန်းတရက်နေ့ဧပြီလ18ရက်နေ့မှာတော့မြန်မာနိုင်ငံတနိုင်ငံလုံးမှာရှိတဲ့အကျဉ်းထောင်တွေကနေပြီးတော့အကျဉ်းသား3,300ကျော်ကိုလွှတ်ပေးပါမယ်လို့စစ်ကောင်စီကကြေညာလိုက်ပြီးတဲ့နောက်မှာတော့နိုင်ငံတော်ထောင်တွေကအကျဉ်းသားတွေစတင်ပြီးတော့လွတ်မြောက်လာနေကြပါပြီ။ပြန်လွတ်လာတဲ့သူတွေထဲမှာနိုင်ငံရေးနဲ့ဆက်နွယ်ပြီးတော့ဖမ်းဆီးခံထားရသူတချို့လည်းပါဝင်တယ်လို့နှီးဆက်သူတွေကပြောပါတယ်။မြန်မာနိုင်ငံမှာအကျဉ်းသားတွေဒီကနေ့ပြန်လွတ်မြောက်တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးမက်ခင်လေးပြောပြပေးပါရှင်။
နိုင်ငံသားတွေအပါအဝင်မြန်မာနိုင်ငံအကျဉ်းထောင်တွေမှာဖမ်းဆီးခံထားရသူတွေက3,303ဦးကိုပြစ်ဒဏ်လွတ်ငင်းခွင့်နဲ့လွှတ်ပေးမယ်အကြောင်းကြေညာခဲ့ပြီးတဲ့နောက်ဒီကနေ့အကျဉ်းသားတွေပြန်လွတ်လာခဲ့ကြပါတယ်။ရန်ကုန်အင်းစင်အကျဉ်းထောင်ကနေလွတ်မြောက်လာတဲ့ယာနဲ့ချီတဲ့အကျဉ်းသားတွေထဲမှာနိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးခံထားရသူအကျဉ်းသားတွေပါဝင်တယ်လို့လည်းပြန်လွတ်လာသူတယောက်ကပြောပါတယ်။ဒီကနေ့အင်းစင်ထောင်ကလွတ်လာသူတွေနဲ့ပတ်သက်လို့အကျဉ်းထောင်နဲ့နှီးဆက်သူဥပဒေပညာရှင်တဦးကအခုလိုပြောပါတယ်။
အင်းစင်က689ရောက်ပြည်တော်တော်လေးနိုင်ငံရေးအကျဉ်းသားနည်းလေသူ900ကျော်လောက်ပဲပါတယ်အဲသူကတော့ဒါထုံးတယ်ပါပဲဒီလေအစိုးရတရားကတော့ဒါအခါကြီးရဲ့ကြီးတွေမှာသူတင်ထုံးတဲ့အကျဉ်းသားတွေကိုပြည်တယ်ကနေလူငင်းငင်းပေးတယ်လူငင်းချမ်းသာပေးတယ်လို့ဆိုတာကတော့ဒါအစိုးရတရားအနေနဲ့ခါကြီးရဲ့ကြီးတွေမှာလောက်ရမယ်အစင်လာဒလီလေးတခုဖြစ်တဲ့အတွက်အဲ့ဒီအတိုင်းပဲဒါပေးတယ်လို့ပဲဆရာတော်ကတော့မြင်ပါတယ်အမတ်ကြီးချင်းချာရနိုင်ငံရေးဝေချစ်တွေပါလေတော့ဟိုမပါပဲနဲ့ယူအစိုးရတရားရဲ့အစင်လာရပြီးတဲ့သဘောပဲလို့မြင်ပါတယ
်2024 April 18ရက်မတိုင်ခင်ပြစ်ဒဏ်ချမှတ်ခံထားရသူတွေရဲ့ပြစ်ဒဏ်6ပုံတစ်ပုံကိုလူငင်းတတဝင်ပေးပြီးတော့အကျဉ်းသားတွေကိုပြန်လွှတ်ပေးဖို့စစ်ကောင်စီကကြေညာခဲ့တာပါလူငယ်ခွင့်ပြုခဲ့တဲ့အကျဉ်းသားတွေကိုနောက်တစ်ကြိမ်ပြစ်မှုကျူးလွန်ခဲ့ရင်၎င်းပြစ်ဒဏ်အပြင်ယခုကြခံရကြန့်ရှိနေတဲ့ပြစ်ဒဏ်ကိုပါဆက်လက်ကြခံရမယ်ဆိုတဲ့ခံဝင်ကတိနဲ့လွှတ်ပေးခဲ့တာလည်းဖြစ်ပါတယ်။ဒါ့ပြင်ပြစ်ဒဏ်လျှော့ပေးတဲ့ပုံမှန်တွေထဲမှာနိုင်ငံရေးပုံမှန်တွေဖြစ်တဲ့မတရားအသင်းအဥပဒေဒေါင်ဆန်းစုကြည်နဲ့အရင် NLD အစိုးရလက်ထက်ထိပ်ပိုင်းကောင်းဆောင်တွေကိုဆွဲဆိုတဲ့အာဂတိနဲ့တဘာဝဘေးဥပဒေလက်နက်ဥပဒေအကြက်ဖက်တိုက်ချက်ရေးဥပဒေမရိမှုနဲ့လူတက်မှုတွေစတဲ့ဥပဒေတွေနဲ့တရားဆွဲဆိုထောင်ချခံထားရသူတွေတော့မပါဝင်ခဲ့ပါဘူးဒီအတွက်လွတ်မြောက်လာသူတွေထဲမှာနိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်နွယ်နေသူတွေအများအပြားမပါခဲ့တာလို့လေမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကဦးတိုက်ထွန်းကသုံးသပ်ထားပါတယ်
စစ်ကောင်စီအနေနဲ့ကလည်းရှိမှာလူကိုစန့်ကျင်တွန်းလှန်ပုံကံလို့အချင်းဆောင်တွေကိုသူတို့ဖန်ဆင်းထိန်းထားတဲ့လူတွေကိုတော့လွတ်ပေးဖို့ကအင်မတန်ကိုမှရှားပါတယ်လွတ်ပေးခဲ့ရင်တော့မှဟန်ပြအနေနဲ့ဒီနိုင်ငံကြီးနှောင်းပါတယ်ဆိုတဲ့ကုံပုံတစ်ခုကိုပဲယူပြီးမှလွတ်ပေးနေတာဖြစ်တဲ့အတွက်တော့ကျွန်တော်တို့အချင်းဆောင်တွေမှာရှိရဲ့မြစ်ကြီးကြခံနေရတဲ့လူတွေ905ရဲ့အထက်3နှစ်ရဲ့အထက်မှာကြခံထားတဲ့လူတွေအနေနဲ့ကတော့ ပေါ်ပြီးမှတော့မှာပေါ့နော်ဒီမြေအောင်လည်းလွတ်ပြီးမဲ့လွတ်ငင်းတက်ဆိုင်ကျွန်တော်တို့တော်လိုင်းရနိုင်မဲ့တော်လိုင်းအောင်ဖို့တော့ပို့ပြီးမှမျောလင်းကြတာရှိတယ်အဲ့တော့စစ်ကောင်စီအနေနဲ့သူတို့ရဲ့ရန်သူတို့လွတ်မဲ့ထားတဲ့ကျွန်တော်နိုင်ငံချင်းအချင်းလူတွေကိုတော့သဘောထားကြီးစွာနဲ့လွတ်ပြီးပို့တော့လုံးဝမဖြစ်နိုင်တဲ့ကိစ္စတစ်ခုဖြစ်တယ်တကယ်တော့ခန်းစီထားရဲဆိုတဲ့စကားတက် တဲ့နိုင်ငံရေးအကျဉ်းသားချင်းတွေကိုစားကျွန်တော်တဘောရမက်ချက်လေးပေးချင်ပါတယ်
။မြစ်ကြီးနားထောင်ကနေနိုင်ငံရေးအကျဉ်းသားတချို့လွတ်တာမှာကချင်နှစ်ချင်းခရီးရန်အဖွဲ့ချုပ် KPC အထူးအကြံပေးတိတ်ခါရော်ရဆရာဒေါက်တာခလန်ဆွမ်ဆွမ်ပါဝင်ခဲ့ပါတယ်။ဒေါက်တာခလန်ကိုစစ်ကောင်စီကအကြံဖတ်မှုပုံမှာမတရားအသိဆိုင်ရာဥပဒေပုံမှာတက်မတော်ကိုအကြီးညိုပြက်အောင်ပြုမှုတွေဆိုတဲ့ဆွဲချက်ပုံမှာ3ခုနဲ့စုစုပေါင်းထောင်ဒဏ်6နှစ်ချမှတ်ထားတာပါ။ပြန်လွတ်လာတာနဲ့ပတ်သက်လို့ကချင်နှစ်ချင်းခရီးရန်အဖွဲ့ချုပ် KBC ကတာဝန်ရှိသူတို့ကအခုလိုအတည်ပြုပြောဆိုထားပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့လွတ်လာဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကတော့အခုလမ်းကြီးမှာမဟုတ်လို့ကျွန်တော်တို့ရုံးကတော့ဟိုသူ့ကိုကျူဆူဆူတောင်းပေးပြီးတော့အခုတော့အေးရောက်လောက်ပြီကျွန်တော်ကတော့ရုံးမှာမရှိသေးဘူးဟုတ်ကဲ့အော်ကျွန်တော်တို့အခုဆရာနဲ့မတူတော့ဘာပြောနိုင်တာတော့မရှိဘူးလို့ထင်တယ်ဆရာနဲ့တွေ့ပြီးမှပဲဟိုအချိန်လေးဘယ်လိုရှိမှန်းအဲ့ဒါကျွန်တော်လည်း
မြစ်ကြီးနာအချင်းတော်ကနေဒေါက်တာခလန်ပြင်း NLD အစိုးရလက်ထက်ကကချင်ပြည်နယ်လူမှုရေးဝန်ကြီးဦးနေဝင်းနဲ့လာဝကဝန်ကြီးဦးစော်ဝင်းတို့လည်းပြန်လည်လွတ်မြောက်ခဲ့ပါတယ်။မြမမဟာဗျူဟာနဲ့မူဝါဒလေးလာရေး Institute ISP မြမကပြီးခဲ့တဲ့ဇန်နဝါရီလကထုတ်ပြန်ထားချက်အရစစ်ကောင်စီအာဏာသိမ်းချိန်2021ခုနှစ်ဖေဖော်ဝါရီလကနေ2024ခုနှစ်ဇန်နဝါရီလပထမပတ်အထိလူငင်းခွင့်ပေးခဲ့တာမှာအခုအချိန်ပါနဲ့ဆိုရင်15ချိန်ရှိပြီဖြစ်ပါတယ်။14ချိန်အတွင်းအကျဉ်းကျခံနေရသူ 9,300 ထက်မနည်းပြန်လွှတ်ထားခဲ့တာမှာအဲ့ဒီအထက်ကနိုင်ငံရေးအကျဉ်းသား 8,900 နီးပါးသာပါဝင်ခဲ့တာမို့ရာခိုင်နှုန်းအပြင်ပြန်လွှတ်ပေးသူတွေရဲ့ 8.3% ရာခိုင်နှုန်းပဲရှိတယ်လို့ဖော်ပြထားပါတယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေး AAPP ရဲ့စီရင်တွေအရစစ်အာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံထားရသူအကျဉ်းသား 26,000 ကျော်ရှိပြီးတော့အဲ့ဒီထဲက6,200 နီးပါးပြန်လွှတ်လာခဲ့တယ်လို့လည်းဖော်ပြထားပါတယ်။စစ်ကောင်စီဘက်ကတော့ AEPP စီရင်တွေကချက်ကားထားတဲ့စီရင်တွေဖြစ်တယ်လို့တုံ့ပြန်ထားပါတယ်။အကျဉ်းသားတွေပြန်လွှတ်မပေးခင်မနေ့တုန်းကတော့စစ်ကောင်စီကနေပြည်တော်မှာထိမ့်သိမ်းထားတဲ့ဒေါန်ဆဲစုကြည်နဲ့တောင်ငူထောင်မှာဖမ်းဆီးထားတဲ့ဦးဝင်းမြင့်တို့ကိုထောင်ကနေပြောင်းရွှေ့လိုက်ကြောင်းနဲ့အကျဉ်းထောင်အတွင်းအပူဒဏ်ကြောင့်ပြောင်းရွှေ့ပေးခဲ့တာဖြစ်တယ်လို့ VOE ကိုပြောဆိုထားပါတယ်ရှင်။
ဒါကတော့နိုင်ငံတော်ဝန်အချင်းဆောင်တွေကနေအချင်းသားတွေပြန်ပြီးတော့လှုပ်ပေးနေတဲ့အခြေအနေကိုမက်ခင်လီကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တရုတ်မြန်မာနယ်စပ်အနီးမှာတရုတ်စီးရေးလေ့ကျင့်တဲ့သတင်းကိုတင်ပြပေးကြပါမယ်။လက်နက်ကင်ပြည်ပခါတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံနဲ့နယ်စပ်အနီးတရုတ်စစ်တပ်ကဒီလာထဲမှာပဲဒုတိယအကြိမ်စီးရေးလေ့ကျင့်မှုတွေစတင်ပါတယ်။မြန်မာနိုင်ငံမှာလက်နက်ကင်ပြည်ပခါတွေရပ်ဆိုင်းပြီးတော့အပြစ်ခတ်ရပ်ဆဲဖို့တရုတ်နိုင်ငံသားရဲ့ဌာနကပြောဆိုလိုက်ပြီးတဲ့နောက်တနေ့မှာပဲစတင်လိုက်တာဖြစ်ပါတယ်။အခုလိုမျိုးထိုင်းမြန်မာနဲ့တရုတ်မြန်မာနယ်စပ်အနီးတရုတ်နိုင်ငံကစီးရဲလက်ကျစ်မှုတွေခက်ဆိတ်ဆိတ်လှုပ်လာနေတဲ့အပေါ်အကဲခတ်တရေသုံးသက်ချက်ရန်ကုန်ကသတင်းပေးပို့ထားတာကိုကိုစီသူပြောပြပေးပါရှင်
။မြန်မာနဲ့ထိစပ်နေတဲ့ယူနန်ပြည်နယ်နယ်စပ်တကျောမှာ PLA ရဲ့တောင်ပိုင်းစစ်တပ်ကုတ်ကဲရေးကမြေပြင်ဝေဟင်ပေါင်းစပ်ထားတဲ့လက်နက်အစစ်နဲ့စီးရဲလက်ကျစ်မှုတွေကိုစတင်နေပြီလို့တရုတ်မျိုးသားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ဗိုလ်ထုတ်နေမှာထုတ်ပြန်ပါတယ်။ဒါဟာအခုဧပြီလထဲမှာဒုတိယအကြိမ်မြောက်စီးရဲလက်ကျစ်မှုလည်းဖြစ်ပါတယ်။တရုတ်ရဲ့စစ်ဆေးပေးမှုနဲ့အပြစ်ရထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာညီတော်မဟာမိတ်လက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီတို့ရဲ့အခြေအနေကမိခဲပြာဖုံးအခြေအနေတစ်ခုဖြစ်နေပြီးဘယ်ချိန်စစ်ပွဲဖြစ်မယ်ဆိုတာခံမှန်းလို့မရကြောင်းရှမ်းမြောက်ကဒေသခံတချို့က VOA ကိုပြောပါရတယ်။ဒေသခံတချို့ကတော့စစ်ကောင်စီဟာလာရှိုးမြို့ကိုစစ်ရင်အားတွေတပြေးပြေးထပ်ဖြည့်နေတယ်လို့လည်းပြောပါရတယ်။တရုတ်ကတော့နယ်စပ်မှာစီးရဲမကြီးထွားလာအောင်ထိန်းထားတဲ့ပုံစံရှိကြောင်းဒေသခံတချို့ကပြောပါရတယ်။တရုတ်ရဲ့စီးရီးပြင်ဆင်လေ့ကျင့်မှုဟာရှမ်းပြည်နယ်မြောက်ပိုင်းကပြည်ပခအခြေအနေကိုမှန်းဆလို့ရနိုင်ကြောင်းနိုင်ငံရေးလေးလာသုံးသက်သူဦးတန်းစိုးနိုင်ကပြောပါတယ်
။သူချင်းတို့မှာကျွန်တော်ချင်းကလေဆာကြည့်တာရှိတော့ရှမ်းပြည်တော်လီမှာစီးရီးကျင်းမှာမူတည်ထပ်ပြီးပေါ်ပေါက်လာနိုင်တယ်လို့သူမှန်းဆချက်ပေါ်မှာမူတည်ပြီးတော့ဒီနေ့ဒီလူချင်းကိုလုပ်လာတယ်ကျွန်တော်ထင်ပါတယ်။အဲ့ဒီမှာဒီလီဂျောင်းလာပြီးတော့တာကွန်းမှုတွေပါသူတို့လုပ်နေဆိုတဲ့အခါကျတော့ကျွန်တော်တို့သူချင်းရှမ်းမြောက်မှာစစ်ကောင်စီနဲ့တိုင်းနာလည်းနဲ့ခွဲရကြတယ်မှာစီးရကျင်းမှမူတွေ ံပြည့်ဖြစ်လာနိုင်တဲ့အခြေအနေရှိတဲ့အတွက်ဒီလိုဘက်ကနေဒီလိုလှုပ်ရှားမှုတွေလှုပ်လာတယ်ကျွန်တော်တို့ယူဆပါတယ်ခဲ့
ရှမ်းပြည်နယ်မြောက်ပိုင်းမှာတရုတ်ရဲ့ငင်းချမ်းရေးဆေးဆက်ဆွေးနွေးမှုဆိုတာကလည်းတေချာရေရာတဲ့အခြေအနေမျိုးမဟုတ်တလို့လာရှိုးမှာလည်းစစ်ကောင်စီဘက်ကစစ်အင်အားတိုးချဲ့နေတဲ့အခြေအနေဟာတကြံအလွန်မှာပြည်ပခတ်ကိုဥတီနိုင်တယ်ဆိုတဲ့ခံမှန်းချက်ကတရုတ်ဘက်မှာရှိနိုင်ကြောင်းသူကဆက်ပြောပါတယ်လောက်ကင်နဲ့ကုန်းလုံကဆုတ်သွားတဲ့စစ်ကောင်စီတပ်တွေဟာလာရှိုးမှာပဲအထိုင်ချထားကြောင်းရှမ်းမြောက်ကဒေသခံတချို့ကပြောပါတယ်မူဆယ်ကစစ်ကောင်စီတပ်ဟာလည်းနမ်ခမ်းမိုင်းခေမုံကူ15မိုင်စတဲ့ဒေသတွေကစုတ်ခွာသွားတဲ့တပ်တွေနဲ့ပူးပေါင်းထားပါတယ်။ဒါကြောင့်စစ်အင်အားတိုးချဲ့နေသလားဆိုတာမပြောနိုင်ပေမဲ့ပြည်သူစစ်တွေကတော့လာရှိုးနဲ့မူဆယ်မှာစုဆောင်းတင်းနှံပေးတာတွေရှိကြောင်းဒေသခံတချို့ကပြောပါတယ်။လက်ရှိအခြေအနေကတော့မြောက်ပိုင်းမဟာမိတ်လက်နက်ကင်တွေကရှမ်းမြောက်နယ်စပ်နားကမြို့တွေမှာနေပြီးစုမိုးထားကြောင်းဒေသခံတူကပြောပါတယ
်။အခုချိန်ကြီးတော့လာတိုက်ခိုက်တာတော့မရှိဘူးပေါ့နော်။မူဆယ်မျိုးနဲ့သုံးမိုင်ကျော်လောက်ပြီးတော့ပူပေါင်းတဲ့စုမိုးထားတာပေါ့။ဒေသကျောင်းလည်းမျိုးလောက်ရှိရစုမိုးထားနိုင်တယ်သူက။အေးနဲ့ဒီငါချက်သေးဆိုတာကလည်းလေကျော်ပါပဲမြန်မာစမိုင်းပါတော့ဒီတော့သောသာပါဖြစ်တော့အဲ့တော့ပေါ်နေပြီးတော့သက်ကန်းဆိုင်ကြီးတဲ့နေကြီးပါလေပြစ်တဲ့နေရပါတော့အဲ့ဒီတော့မှလည်းပူပေါင်းတက်ဖွဲ့ရထိတ်ချထားတယ်ပေါ့ဟိုဘက်နန်ခတ်တော့ကိုပေါင်းမဲ့သူတွေရှိရင်လည်းဆယ်လက်မှာဟောကတို့စုပူလာနိုင်တာပေါ့နော်အဲ့ဆယ်လက်နဲ့ဦးစက်ချမ်းမှာတော့ကန်ကန်တရားရှိတယ်ကန်ကန်တရားရဲ့ဟိုမှာဆက်ကစုပူလာနိုင်ပြီတယ်ပေါ့နော်ဆိုလိုတာအဲ့ကလေးနဲ့နာမှာသက်သက်ကတော့ဒီကိစ္စဖြစ်တယ်ဘယ်နဲ့သုံးသက်ကတော့ပူပေါင်းတက်ဖွဲ့ရတို့စုပူလာနိုင်တယ်လို့ပြောလို့ရတာပေါ့
ပြီးခဲ့တဲ့ရက်ပိုင်းကလည်းတရုတ်တမ္မကြီးမစ္စတာချန်ဟိုင်းနဲ့မြန်မာနိုင်ငံအမျိုးသားလုံခြုံရေးဆိုင်ရာအကြံပေးဗိုလ်ချုပ်ကြီးမိုးအောင်တို့နေပြည်တော်မှာတွေ့ဆုံခဲ့ကြပြီးကမ္ဘာလုံးဆိုင်ရာလုံခြုံရေးထိပ်ဆက်ဖော်ဆောင်ရေးနဲ့မြန်မာပြည်တွင်းအခြေအနေတွေကိုပြောဆိုခဲ့ကြပါတယ်။အခုတစ်ချိန်စည်ရေးလေးချင်းမှုဟာစစ်အာဏာသိမ်းပြီးနောက်ပိုင်းတတိယအကြိမ်မြောက်ဖြစ်ပါတယ်။အခုလဧပြီလအစောပိုင်းမှာနှစ်ရက်တာစည်ရေးလေးချင်းမှုကိုတရုတ်မြန်မာနယ်စပ်တေဟုန်ရှမ်းနဲ့ဂျင်းဖောကိုပိုင်အချုပ်ကွင်းရစီရင်စုဒေသလုံချွမ်းခရိုင်ထဲမှာပြုလုပ်ခဲ့ပါတယ်။ဒီကနေ့စတင်တဲ့စီးလေးချင်းမှုကတော့နေရာအတိအကျမပြောထားသလိုဘယ်နေ့အထိပြုလုပ်သွားမယ်ဆိုတာကိုလည်းထုတ်ပြန်ချက်ထဲမှာအသေးစိတ်ကြေညာထားတာမရှိပါဘူးခင်ဗျာ
။ဒါကတော့တရုတ်မြန်မာနယ်စပ်အနီးမှာတရုတ်စစ်တပ်ကဒုတိယအကြိမ်စီးလေးချင်းတဲ့တရင်ကိုကိုစီသူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကချင်ဘက်ကစီးရေးအခြေအနေကိုတင်ပြပေးကြပါမယ်။ကချင်ပြည်နယ်အနောက်ပိုင်းတနိုင်းမြို့နယ်တွေကပရင်းမော်မှအခြေစိုက်တဲ့စစ်ကောင်စီရဲ့တပ်စခန်းတစ်ခုကိုဒီကနေ့မနက်ပိုင်းမှာ KIA ကထပ်ပြီးတော့သိမ်းပိုက်လိုက်ပါတယ်။တချိန်ထဲမှာပဲဖားကတ်မြို့နယ်ကာမိုင်းမြို့ကိုလည်း KIA ကတိုက်ခိုက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်ဒေသခံတွေကမြို့ကနေပြီးတော့တိတ်ရှောင်ထွက်ပြေးနေကြတာတွေရှိနေပါတယ်။ရန်ကုန်ကပေးပို့ထားတဲ့ကချင်ဘက်ကစီးရေးအခြေအနေအလိမ်မှပြောပြပေးပါရှင်။
ဒီလပိုင်းအတွင်းကချင်ပြည်နယ်အရှိပိုင်းပမော်မိုးမောင်းနဲ့မန်းစီဘက်တွေမှာတိုက်ပွဲတွေပြင်းထန်နေရကဒီရပိုင်းမှာတော့ကချင်ပြည်နယ်အနောက်ချမ်းမှာရှိတဲ့တနိုင်းမြို့နယ်ကစစ်ကောင်စီရဲ့တပ်စခန်းတစ်ခုကို KIA ကသိမ်းပြူလိုက်ပါတယ်။တနိုင်းမြို့နယ်အတွင်းကစစ်ကောင်စီတပ်စခန်းကိုနှစ်ရက်ကြာတိုက်ခတ်ပြီးတဲ့နောက်သိမ်းယူလိုက်တာဖြစ်ပြီးတော့ဒီသတင်းကို KIA ပြန်ကြားရေးတာဝန်ခံဘုံဘူးကြီးနော်ဘူးကအခုလိုပြောပြပါတယ
်။ဒီမော်ဒယ်မှာသူတို့ထိုင်ထားတဲ့ခန်းတစ်ခုကိုကျွန်တော်တို့သိမ်းလိုက်တာဖြစ်ပါလေ။ကျွန်တော်တို့တိုင်းသားအခေါ်နဲ့တော့ပချင်းနာခေါ်နဲ့တော့နှိုင်ကျေပုံလို့ခေါ်တာပေါ့နော်။နေရဖြစ်ပါသေးရဲ့မှာတိုက်တာတော့နော်။ဒီမော်တို့ဟိုပြင်းမော်တို့ဒေတာတွေဖြစ်ပါလေ။အရင်ကတော့ကျွန်တော်တို့တိုက်ရင်း14နည်းနည်းဖြစ်ပါလေ။အာ2014လာမကြည့်ဘူး။အဲသူတို့အဲဝင်တိုက်ပြီးမှသူတို့နေရာယူထားတာဖြစ်ပါတယ်အခုကျွန်တော်တို့ပြန်သိမ်းတာဖြစ်ပါတယ
်ပြီးခဲ့တဲ့မတ်လအတွင်းကလည်းຫນွေကျွဲပွဲတက်စခန်းအနီးကနန်ကော့တက်စခန်းကို KIA ကသိမ်းယူခဲ့ပါတယ်ဒီချိန်ထဲမှာတော့မြင်းကြီးနာမိုးကောင်ဖားကန်လန်းကို KIA ကအသွာလာပိတ်ပင်ထားပြီးတော့ကာမိုင်းမြို့မှာစီးရဲတင်မှာမှုတွေရှိနေကြောင်းဒေသခံတွေကပြောပါတယ်လောလောဆယ်မှာကာမိုင်းမြို့ကန်တွေဟာတိုက်ပွဲဖြစ်ပွားမှာကိုစိုးရိမ်နေပြီးတော့နေရက်စွခွာတိတ်ဆောင်တာတွေရှိနေတဲ့အကြောင်းကာမိုင်းမြို့နယ်ကဒေသခံတို့ကပြောပြပါတယ်
။ဒီလိုဒီလက်တွေကစာပြစ်လိုက်တယ်သူတို့ရက်လက်ဆယ်အတင်းနိုင်ရင်းလို့ဆောင်းရင်းဆောင်းဆောင်းရင်းငါတို့ပြေတော့မယ်အဲ့လိုမျိုးပြောတဲ့အခါကျတော့အကြံကြီးနောက်ပိုင်းမှာဖြစ်လာနိုင်ဖို့အလားလားရှိနေတဲ့ကြောင့်မို့ခုနည်းနည်းသက်ဆံတဲ့လေလေမင်းကောင်းနာမကြီးအဲ့မှာဆောင်ကြတာမနက်ကနေကြတော့အဲ့ဒီအမင်းနာကကလာခံပြီးတော့အကောင်းကြီးအဲ့ရွာမှာကျန်နေကြတာဆံကဆွဲကြတော့ဟိုကိုယ့်ရခြံကိုယ့်ရလေတိုးပတ်မှာဆောင်ကြတာလူတွေကအားလုံးကထပ်ပြေးကြပုံကြီး
ကမိုင်းမြို့ကိုတိုက်ခတ်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲကမိုင်းအနီးလွယ်ဆိုင်ရွာဘက်ကစစ်ကောင်စီတပ်စခန်းတစ်ခုဟာကမိုင်းပြူဟာကို
ลายอกปูปองตาชีจาวอัจฉะเดตากันตะอูกเปียวบาเรตะทายังลวยเซ็งบาวากงมาไทยเดติตาเดปิชูกาติเอกานิมะเนญะกามัยจูฮาเปปูปองตาจาเดเซเดติงโดจายาเดเปียติชองโนชีเดกานิกามัยนิมาตะตองเมียๆอาลองนี้บาโหชองตาจาอยู่เปีย
กามายเนพากันจากาสิกกาวซีเยอจีซงสิสิยีเกพิเตเนยาตะสะกันโกดีลาสัตยะนี่กาเกียยีเนปูบองจัตตวยกาเตยอยู่เกราบาอะคูคามารอเมจีนาโมกาวพากันลัมบอมาอดิกาจาเรสิสะกันอะเพกามายตะสะกันตะคูลาจันเนดาแลผิดบาเรพากันอยู่เน เซเซบมาတော့ဒီလာဒုတိယဘက်ကစတင်ပြီးတော့တိုက်ပွဲဖြစ်ပွားခဲ့ရမှာဒီရက်ပိုင်းမှာစစ်ကောင်စီကလေးကြောင်းကတိုက်ခတ်တာရှိသလိုလက်ရှိမှာလည်းစစ်ရေးတင်မှာပူရိဆက်ပြီးတော့ရှိနေဆဲဖြစ်ပါတယ်ကစီပြည်နယ်ကတိုက်ပွဲသတင်းနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးရှင်
ဒါကတော့ကချင်ဘက်ကအခြေအနေအလိမ်မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ဘက်ကစစ်ရေးအခြေအနေကိုလည်းတဆက်တည်းတင်ပြပေးကြပါမယ် ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့မှာတော့စစ်ကောင်စီတပ်နဲ့ရခိုင်တပ်တော်အေရိုးကြားမှာတိုက်ပွဲတွေဖြစ်ပွားနေပြီးတော့စစ်ကောင်စီကလုံခြုံရေးတင်းကျပ်ထားသလိုလက်နက်ကြီးတွေလည်းပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်။တချိန်တည်းမှာပဲအန်းနဲ့ဘူးတီတောင်မောင်းနှုံးမြို့နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုအေအေဘက်ကဆက်ပြီးတော့ထိုးစစ်ဆင်နေပါတယ်။ရခိုင်ဘက်ကစစ်ရေးတင်မာမှုနော
ွင်းစစ်ကောင်စီနဲ့အေးအဖွဲ့ကြားတိုက်ပွဲတွေပြင်းထန်နေပါတယ်။တိုက်ပွဲတွေအတွင်းစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုတွေရှိသလိုတိုက်ပွဲတွေပြင်းထန်လာတာကြောင့်ဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေရတယ်လို့လည်းတန်တွဲဒေသခံအမျိုးသမီးတူကပြောပါတယ်
ဆိုတော့လည်းတုံးလေးရက်လောက်ကတော့ထိတ်တိုက်ပွဲတစ်ခုဖြစ်သွားလဲဆိုတော့တိုက်ပွဲဖြစ်တာကြတော့စိတ်ကြီးနဲ့ဂွေးဆောင်နဲ့ဒီမှာသားမှာပေါ့အဲ့ဒီမှာနေပါသားမှာတိုက်ပွဲဖြစ်တယ်ဆိုတော့အမှဂွေးဆောင်ရွာလည်းနည်းနည်းပါးပါအော်ဒီဟိုဖြစ်တယ်နောက်ပြီးတော့ဒီစိတ်ကြီးနဲ့စိတ်ကြီးရွာအဲ့ဒီနားမှာနောက်ထပ်ဒီသူကအိမ်နည်းစုလေးရှိရပေါ့အဲ့ဒီနေရာလည်းနည်းနည်းပါးပါဒီတိတ်ဆောင်နဲ့တိတ်ဆောင်တာရှိရလို့သိရရှင်အဲ့ဒီတိုက်ပွဲနောက်ပိုင်းမှာတော့လက်နေကြီးနဲ့ရင်းစစ်တာတွေတော့ရှိရပေါ့အဲ့ဒီလက်နေကြီးရင်းပြလို့အဲ့ဒီရွာတဝင်းစီမှာလက်နေကြီးကြတာတော့မတော်ရှိရဟုတ
်ရံပြဲမျိုးနယ်ကိုအေအေတက်ကထိန်းချုပ်လိုက်ပြီးမကြသေးခင်ကပဲတန်တွဲမျိုးနယ်မှာတိုက်ပွဲတွေပေါ်ပေါက်လာနေတာပါတိုက်ပွဲတွေဖြစ်နေတဲ့တန်တွဲမျိုးနယ်မှာစစ်ကောင်စီကလုံခြုံရေးတိကျက်ထားပြီးကုန်းလမ်းရေလမ်းတွေအလုံးကိုပိတ်ထားတယ်လို့လည်းတန်တွဲဒေသခံကပြောပါတယ
်မှလည်းသူကတော့ဒီလုံခြုံရေးတိကျက်တာတော့မတော်ရှိရပေါ့အဓိကတော့သူကမျိုးတဲ့ဘေးပေါက်တွေကိုပိတ်ထားရပေါ့ဘယ်ဖက်ကလည်းဝင်းဝင်းအမှဂိတ်တွေကိုကျော်ပြီးတော့တာတော့ဒါဆစ်ဆေးတာတော့ရှိတယ်နောက်ရေလမ်းကတော့လုံးဝပိတ်ထားတယ်ရေလမ်းကုန်းလမ်းအဲ့လိုမျိုးတွေပိတ်ထားတာတွေရှိတယ်
ဒါအပြင်အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့ရခိုင်ပြည်နယ်အမ်းမြို့နယ်ကစစ်ကောင်စီဗျူဟာဂုံးတွေကိုအေအေဘက်ကထိုးစစ်ဆင်တိုက်ခိုက်နေပြီးဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေတာပါအမ်းမြို့နယ်တစ်ခုလုံးကိုပိတ်ဆို့ပြီးအေအေဘက်ကထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ရခိုင်ရေးကျွမ်းကျင်သူလွှတ်တော်ကိုစလဲဟောင်းဦးဖေတန်းကပြောပါတယ
်အမ်းမြို့နယ်ပစုကိုင်းတောင်းဟင်းတောင်းပေါ့အဲ့ဒီတောင်းကိုရခိုင်အေအေတပ်တွေကတိုက်နေကြားတယ်ပြီးတော့အမ်းကြတော့44တောင်းပေါ့နော်ဟိုလမ်းကြီးအစအဲ့ဒါသူအေဖက်ကပိတ်ဆို့ထားတယ်။အဲတိုက်ပွဲတွေကကြိုကြကြိုကြဖြစ်တယ်။အဲအဲ့လိုတရင်နေတော့နေရင်ကဒေသခံပြည်သူတွေဒီကတရင်ပြရတာအရှိပါကြာ။ဟုတ်ကဲ့
။တချိန်တည်းမှာပဲအမ်းမြို့နယ်မှာစစ်ကောင်စီတပ်ကူတွေရောက်လာနိုင်တဲ့ရခိုင်နဲ့မကွေးဆက်သွယ်ထားတဲ့အမ်းပဒန်းလမ်းကိုလည်းအေဘက်ကပိတ်ဆို့ထားတာပါ။မနေ့ကတော့အမ်းမြို့နယ်နဲ့မိုင်20လောက်ဝေးတဲ့မင်းဘူးမကွေးကားလမ်းမပေါ်မှာစစ်ကောင်စီနဲ့အေတပ်အကြတိုက်ပွဲတွေဖြစ်ပွားခဲ့တာရှိတယ်လို့ဦးဖေတန်းကပြောပါတယ်။
အမကြတိရှင်ကလည်းအေတက်ဖက်ကအဲ့ဒါကိုအမ်ဘဒန်လန်ကိုပိတ်လိုက်တယ်ပေါ့ပြီးတော့ဖက်ကမင်းဖူးကလည်းအဲဒီလိုစစ်စင်ရေးတွေအဲတိုက်ပွဲတွေဖော်တယ်လို့တော့ကြားတယ်ဆိုတော့ဒီကဟိုနောက်ထပ်ဒီစစ်ကောင်စီတပ်တွေမုံဝင်လာနိုင်အောင်ပေါ့အဲမင်းဖူးဖက်ကလည်းဒီလိုကာထားပုံကြားပါတယ်ဒီမှာအမိတ်တပ်ဖွဲ့တွေနဲ့အေတက်ဖွဲ့တွေကအဲအဲလမ်းကိုဟိုအောင်းကိုတိုက်နေတဲ့ကာလမှာအဲလမ်းကစစ်ကူမပေးနိုင်အောင်ပေါ့အဲဒီမှာဖက်ကလည်းကာထားတယ်လို့အဲလိုပဲသဘောပေါက်ပါတယ
်ဘူးတိတော်မောင်တော်ဘက်မှာရှိတဲ့စစ်ကောင်စီဌာနချုပ်တက်စခန်းတွေကိုလည်းအေးဘက်ကထိုးစစ်ဆင်တိုက်ခိုက်နေပြီးနေစဉ်နဲ့အမျှတိုက်ပွဲတွေပြင်းထန်နေတာပါတပ်စခန်းတွေတစ်ခုပြီးတစ်ခုလက်လွတ်ဆုံးရှုံးနေရတဲ့စစ်ကောင်စီအနေနဲ့ဘူးတိတော်မောင်တော်မျိုးနယ်မှာရှိတဲ့အာစာအကြမ်းဖက်အဖွဲ့ဝင်တွေကိုလက်နက်တပ်ဆင်ပေးပြီးပူးပေါင်းတိုက်ခိုက်နေတာတွေရှိတယ်လို့အရခတ်တပ်တော် AA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခုလို AA ပြောဆိုချက်နဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးမတွေ့ရသေးသလိုရခိုင်ပြည်နယ်ကတိုက်ပွဲတွေနောက်ဆုံးအခြေအနေနဲ့ပတ်သက်လို့လည်းလက်တလောသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးခင်ဗျာ
ဒါကတော့ရခိုင်ဘက်ကအခြေအနေကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လင်းပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနာဆင်ရမှုရှိတာမို့စောင့်မျှော်နာဆင်ကြပါရှင
် VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနာဆင်ကြည့်ရှုနိုင်ပါတယ် VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voebemis ဖြစ်ပါတယ်
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ် April 18ရက်ဗုဒ္ဓဘူးညချမ်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းညရက်မှာတော့ Editor နဲ့ဆွေးနွေးကန် Generation Z စီစဉ်အားကစားခန္ဓာစတဲ့အပတ်စဉ်အစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်အရင်ဆုံးတော့ Editor နဲ့ဆွေးနွေးကန်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့Israel Iran ပြည်ပခဘလောက်ထိကျေပြန့်လာနိုင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်။ Iran ရဲ့တိုက်ခိုက်မှုကို Israel လက်တုံပြန်မာကိုနိုင်ငံတကာကစိုးရင်တကြီးစောင့်ကြည့်နေကြပါတယ်။ Israel ဘက်ကတော့တိုက်ခိုက်ဖို့ဆုံးဖြတ်ထားပြီးပြီဆိုပေမဲ့ဘယ်အချိန်ဘယ်အတိုင်းတာထိတိုက်ခိုက်မလဲဆိုတာကိုတော့မပြောသေးပါဘူး။ဒီလိုမျိုးပြည်ပခကျေပြန့်လာနိုင်ခြင်းနဲ့နောက်ဆက်တွဲခရက်တွေနဲ့ပတ်သက်လို့ဒီသတင်းပတ်ရဲ့ Editor နဲ့ဆွေးနွေးခန်းအစီအစဉ်မှာဦးကျော်စံသားကိုမမျှတင်အောင်ကမေးမြန်းဆွေးနွေးတင်ဆက်ပေးထားပါတယ်။
မင်္ဂလာပါဦးကျော်ဆံပါရှင်။
မင်္ဂလာပါ
။ဒီအီရန်ကနေပြီးတော့ Israel ကို drone နေနဲ့ဒီလက်တလုံးမှာပဲတိုက်ခိုက်လိုက်တဲ့အပေါ်မှာတကဘာလုံးကစိုးရင်တကြီးနဲ့အဆောင်ချနေကြပါတယ်။ဒီခြေနေကဘလောက်ထိစိုးရင်ရပါလဲ
။စိုးရင်ရပါတယ်။တကဘာလုံးကစိုးရင်ရတယ်မှတ်ပါတယ်။အစကတည်းကဒီလိုဂါဇာပြည်ပခါကနေပြီးတော့ဒေသတွင်းကိုကျေပြန့်လာမယ်ဒီနိုင်ငံထိတ်တဲတွေ့လာမှာပေါ့လူတိုင်းကစိုးရင်ကြတာပါ။ဆိုတော့အခုဒီကငါဆက်ပြလိုက်တဲ့အချိန်မှကြတော့လူရသိစိုးရင်တော့ရတယ်အမေရိကန်သမ္မတပဲသူရဲ့အလရဲ့အစီအစဉ်ကိုဖျက်ပြီးတော့ချက်ချင်းပြန်လာပြီးတော့သူရဲ့လူမျိုးရေးအဖွဲ့ဝင်နဲ့တွေ့ရတယ် G7 နဲ့တွေ့တယ်နောက်ပြီးတော့ကုလသမဂ္ဂထွေထွေညီလာခံကလည်းကုလသမဂ္ဂလူမျိုးရေးကောင်စီကလည်းဒီဟာကိုအစည်းအဝေးခေါ်ပြီးတော့ဆွေးနွေးတယ်အဲဒီလူမျိုးရေးကောင်စီမှကြတော့အစ္စရေးနဲ့အီရန်သမ္မတတွေကအပြန်အလှန်ပြောကြတာတွေ့ရပါတယ်တစ်ဖက်လုံးကကုလသမဂ္ဂကိုလူတို့ကံဆိုအားမရပါဘူးအစ္စရေးကလည်းပဲသူတို့ဟာဟိုဘက်ဒီဘက်ကတစ်ဖက်ခွာပြီးတော့ပြောညာဟုတ်တယ်ဟိုဘက်လူရတယ်ဒီဘက်လူရတယ်ပြောနေကြတာဖြစ်တယ်အီရန်ကလည်းပဲလူမျိုးရေးကောင်စီဟာတကယ်ဒီပြဿနာ root cause ကိုမစဉ်းစားဘဲနဲ့ပြောနေခြင်းသာဖြစ်တယ်တကယ် root cause ကတော့အစ္စရေးအနေနဲ့ပါလက်စတိုင်းတွေကို genocide ပေါ့လေလူမျိုးတွေဖယ်ရှားဖို့လုပ်နေတဲ့ကိစ္စဖြစ်တယ်ဒီကိစ္စကြတော့မပြောဘူးလို့သူတို့ကဝေဖန်ကြပါတယ်ကုလသမဂ္ဂအထွေထွေတွေ့မှုကတော့ဒီဟာတင်းမှန်မှုရော့ပါသွားဖို့အချိန်လျှော့ချသွားဖို့ပိုပြီးမကျေပြန့်ဖို့အတွက်ကဝိုင်းဝန်းပြီးတော့လူပုစွာပြောကြပါတယ်။ဒါတိတ်သွေးတကြီးဖြစ်တဲ့ဆရာကတော့သိစားပါတယ်။အဲတချိန်တည်းမှာပဲရုရှားကတော့သူ့ရဲ့ frigate ဖြတ်သိမ်းဖို့တစ်စင်းကိုအစီအလံကိုလွှတ်လိုက်တယ်။အဲဒီမှာ supersonic missiles အသံထက်မြန်တဲ့ missile ဒုံးကြီးတွေအများကြီးတင်ပြီးတော့လွှတ်လိုက်တယ်ဆိုတာတွေ့ရပါတယ်။အဲ့တော့ Ukraine သမ္မတကလည်းပြောတယ်အခုလို Iran က Israel ကိုဝင်တိုက်လိုက်တာဟာ American အနေနဲ့သူ့ရဲ့မဟာဗိတ်တွေကိုတိထက်မကအကူအညီပေးဖို့လက်နက်စည်ရေးအကူအညီပေးဖို့လိုအပ်ပြီဆိုတော့ wake up call ပဲဒါတလန့်နှုတ်ဆော်ကြဖြစ်တယ်လို့ပြောပါတယ်ဆိုတော့တကဘာလုံးကကိုတော်အေးတကြီးတည်ထားပြီးတော့လှုပ်လာကြတယ်ဆိုတော့တွေးရပါတယ်စိုးရင်ညတွေးရပါတယ်
အရှိအလေပိုင်းပြဿနာပို့ပြီးတော့မကျေပြန့်မှုအားလုံးကဝိုင်းပြီးတော့ဆောင်ရွက်နေရပါဒီချိန်မှာအီရန်ဒီလိုလှုပ်လိုက်တယ်ဆိုတာဒါတမင်ရန်စတယ်လို့ပြောရင်မှန်ပါမလား
အဲ့လိုမမြင်ပါဘူးလူတချို့ကတော့အဲ့လိုပြောကြတယ်ပေါ့လေအီရန်ကတမင်ရန်စတဲ့ပုံစံမျိုးနဲ့ပြောကြပါတယ်တကယ်တမ်းအီရန်ဟာအစ္စရေးကသူ့ရဲ့ကောင်စီဝင်ယုံစီးရီးယားဒမတ်စကတ်မှာရှိတဲ့အီရန်ကောင်စီဝင်ယုံကိုအစ္စရေးကတိုက်ခိုက်ခဲ့တဲ့အတွက်ကြောင့်လက်တုံ့ပြန်ညင်းတာဖြစ်ပါတယ်အစ္စရေးတိုက်ခိုက်ခဲ့တဲ့အတွက်ကြောင့်အဲ့မှာအီရန်ရဲ့စစ်ရစီကြီးတွေပါဝင်လူတော်တော်များများသေသွားပါတယ်ဒီဟာကိုအီရန်ကလက်တုံ့ပြန်ညင်းတာဖြစ်ပါတယ်အဲ့တော့လက်တုံ့ပြန်တဲ့နေရာမှာလည်းအီရန်ကငါတို့ဟာလူစလောက်ပေါ့လေ proportionately တုံ့ပြန်ခဲ့ပြီဖြစ်တယ်လူအပ်လို့အဲ့လိုပဲပြောထားတာဖြစ်ပါတယ်ဆိုတော့အဲ့တချို့ကတော့အီရန်ကတစ်ဖက်သားစပြီးလုပ်တယ်လို့ပြောနေကြတာဆိုတော့ခုနအစ္စရေးကစတိုက်ခိုက်တာနဲ့ကြည့်မယ်ဆိုရင်တော့နနကွယ်လွယ်တယ်လို့ပြောမှာပါလူတော်တော်များများကလည်းပဲသူ့ဘက်ကိုယ်ဘက်ဆိုတာအစကတည်းကွဲနေပြီးသားပြီးဒီဘက်ကမှအစ္စရေးလူလာတဲ့နိုင်ငံတွေရှိမယ်အီရန်လူလာတဲ့နိုင်ငံရှိမယ်ဆိုတော့အစ္စရေးလူလာတဲ့နိုင်ငံတွေကတော့ဒီလိုပဲပြောကြမယ်လို့ 听下话嘞，哎哎，路标了听下话嘞。那路标家嘞，他说的户口嘞，比如来说，以前呀，加沙克家嘛 ，American 呢 ，Israel 呢，都包括你家嘞。American 打了乌梅亚文呢 ，Israel 登陆你家嘞，是也输了。就是听下话嘞，跟那国家听你家嘞，普提的是呢，说生意嘛，以前嘛 ，Israel 乌。大夫，平常买路，现在对比大家便宜买路，就是说送大家的时候，大家现在特别在大家路表现在批发了，哎路，特别在大家路了，没有商场没有起码了。
但是买医院的老呢，也多奶妈了 ，Israel 变比较来都没变奶妈了。
变奶呢 ，Israel 我给你那个，哎，你们还在路是为考嘞，考比较在路把，都说是为把表们来说上的玻璃。So we was Rubio, Rubio, let them piambo, so I do soon shall I be, I decided. Tabime, pay time that he let them piamle, for the amount, yeah, pay time I let them piamle, timing, timing, amount of retaliation. I in the Kugara, see, I wrote to Jolomu Chibu Lupure, a Pioguina Puguri, a Pekaluria. So Diharas Rutum Piamabet, so I drew up your time in Chipare. So that was something near to near the ball is in Israel's court ball. Is it perhaps Jambido, Ladum Piamet in Chipare? That was in a little Latta in Taye and Taijing, I will send them as we are Piotra at Chipare. So Israel Becca Taila Jindo, Inangale Piambi, Tainan Jesuare. I have a reason about a group said, Aro, state to state, war syndrome Hosebu, a piano lamp in the Apchede, who in Ambaga Taikara Haleve. Iran Nemia Taida, Israel, but Mausun in Taida Chepare, Dame, the cinema of Syria, Lebanon, Rubeca, Iran Sukan, Iran reacted Ale Paraboli. Dame's group, you kept them ya, don't you song ya, Sama Boli, I'm a Kuzaku, Yaganunavara, Matibu, Rupiambiro, Taipan, Lupiovare, American, Britain, Razabi, or Kakabia Boli, so the room Susan Love, Tigates, we have Piotr Chepare. So tegelu, blauti cipian lamle surah mabiotan jiwau. Israel kata ini, Iran pegah blauti cipian lamle surah aro. Sangji jauh macam ni, apa cipare? Jero cipian tengah ni.
Tapi lo apa di Israel unjuk juga Rafa tangmai masih si upian sama subiyo piobare. Er, gulu cini pilihan kacaro Israel lele tung piem suyin Gaza cini ya blue pietuan nai malle. Di cini dia di teh posu labiyo kapasiti uti nai mala.
Gaza chini impian mesra. Gaza chini ada pusu mahpori. Gaza mah pilihan muiya si bo ni hanya rata biro kekeh dua vali me. Gula mahwe. Hamas ka pihaya sebo ni hanya suni bo kisahu pecah habi pcede sura. Gula nampai mah di kisah si biro mah pubiro. Jadi ne tunglayan nai mara sura. Duka dewi ayat napi ne haya tapi biro suin jawab suru terkara tu suin jaga mara. Chini pusu lah nai mara. But the chain name of Gaza, so Hamas Begale, Bubido Takamuri Luan, and Israel Bubio, Manyamra Takasande. The Kabata International, so I built Rudangan Naku Jama, state to state, Pila in Raw, never through Nanganji Palamla. I know Swino Nanganji Pala in Raw, Kabasipsed, Rupolu Yaravoli, Ubegale, Yambegalebe, Rasharu, Baru Pala, Dibegale, American, Mohammed Palamasino. Jadi, kalau di sini tu, do lolos ema, lala mesti dibutuhkan mereka. Amerika ni Muhammad dibutuhkan, Silva Muhammad dibutuhkan, Saudi Arabia tu, Egypt tu, Jordan tu, alahe. Yang matu cebasi ni, tapi kalau tak, kebasi sini pun ni dah. Di dalam sebuah sini jauhnya nama tu, hati biru, kaki cium nama pilih sebut tu, pilihan tawar ni, surat tulis suri ni. So, jangan kebasi dengan you alah. Semua cincin jawa, who is Ukraine macam ni yang ane kau tahu itu role tiada kaya pun jawa boleh. Surat jadi nak tanya jawa surat di sebuah ulah, esok dia jom macam pianzi jinja pun itu barai. Dalam ulah sebuah macam pian orang timbu tu, lulan yang ada hululan jara cepat. So kawas cepat apa cecil, musuh ini hendebu lo disawai.
Eh, di lo sebuah macam di sini macam oh Ukraine Russia sebuah bawa. Ayun, yau tuan naik madla. Ukraine upi me kunyi dia, nak ni tuan naik la.
Saya di American Congress baru baru di sebab cerai Israel upi biar pejinya kunyi. Upi aku Ukraine upi dah ada cua, sayangan jenah, cuaca jenah banyak lom ni jawab. ဒါပေမဲ့ယူကရိန်းတမနာကတော့ဆိုတော့ငါပြောခဲ့သလိုပဲဒါဝိတ်ကပ်ကောပဲဒါတို့အပါဝင်ပေါ့လေအမေရိကန်နဲ့မဟာမိတ်တို့ပူပြီးတော့ပြေးပါဆိုတော့ပြောပါတယ်ဆိုတော့ပြောဒီကိစ္စကြောင့်တော့တိုင်းမဟုတ်ဒါပေမဲ့အချင်းကကိုနှိုက်ကဒီယူကရိန်းစစ်ပွဲကိုနည်းနည်းလေးအခုနေပြဖို့လက်တွန်းလာတယ်နောက်ပြီးခဲ့တဲ့တရက်နှစ်ကပဲရုရှားဘက်ကပြန်ပြောတယ်ဒီယူကရိန်းစစ်ပွဲနဲ့ ยูเครนสิบวยเนี่ยยูเครนสิบวยอสงตะพูด้วยญาญญ์ซุยนี่มั้ยซุยเนี่ยทรัมป์20นิดตรงอ่ะตุรกีก็จ้างวินไปแก่ได้หนีไหนมีกำลังใจเสียไอ้ไอ้ทางซุยนี่เป็นซุยน้องอ่ะรู้ซุยนี่มั้ยสว่าเปลี่ยนพี่เปาะลาตุยอ่ะไอ้มาตุรกีก็เปาะแก่เราจนไม่มีหลอกบาเปาะเลยสรุษิยดียูเครนอ่ะอนาคตนายแรงเนี่ยใส่ไม่กัดบาแน่แหละอเมริกันก็ใส่ไม่บาแน่นอกพี่รอยูเครนมาเสียแล้วเนี่ยตัดสินท่าราเสียไอ้โหลชะๆไล่บาอธิกไอ้ทุกข์ก
ဖွဲ့ဝင်ဖြစ်ပြီးတော့ခါရဲအမေရိကန်လူဖြစ်ပြီးတော့ဒီယူကရိန်းကိုသူရရရှာဖို့ပေါ့လေသူနေစားမှာတရှင်လူညာစနေမှာကိုဆွေးနေတဲ့ဖို့အဲဒီကြောင့်အဲဒီကိစ္စမှာပို့ပြီးတော့စစ်ချိန်ပြင်းလာကြတော့မရှိဘူးထင်ပါတယ်သူတို့ပို့ပြီးတော့စဉ်းစားရှင်းရှင်းလှုပ်လာလိမ့်မယ်လို့ပဲယူဆပါတယ်ဒါပေမဲ့ဒီစစ်ပွဲတွေကဒီအမေရိကန်နဲ့တခြားဥရောပနိုင်ငံတွေကိုဘယ်လောက်ထိရိုက်ခတ်လာနိုင
So a good way to know the who commanded who packet စီးပွားရေးပြင်ရှင်ခမ်းမေကမှာဒက်စီးစရာတကားလုံးငါတော်လာထက်တဲ့သွားမယ်ဆိုပြောပြောတယ်နောက်ပြီးအင်ဖလေးရှင်းငွေကြေးဖန်ပွားမှုတက်လာမယ်စသဖြင့်ပေါ့လေဆိုတော့ငွေကြေးဖန်ပွားမှုအခြေခံပြီးတော့ဒက်စီးစရာတက်ပါတက်ဆိုတော့အကုန်လုံးစီးပွားရေးအချင်းထိခိုက်နေလာနိုင်တဲ့အခြေအနေရှိပါတယ်ဆိုတော့အမေရိကန်နဲ့မကပါဘူးအမေရိကန်ကတော့ဒါပြည်တွင်းမှာစားသုံးသူရှိရပေါ့လေလိုကာ ကန်ဇူမားတွေအတိတ်များတဲ့နိုင်ငံလူတွေများတယ်ဆိုတော့အဲ့လောက်များတဲ့နိုင်ငံတွေကပိုပြီးထိခိုက်နိုင်ပါတယ်နောက်ပြီးတော့အစ်စ်လည်းပဲကိုဖြတ်ပြီးတော့သွားနေရတဲ့လမ်းကြောင်းတွေအတွက်ပိုပြီးတော့ပိတ်ဆိုးသွားနိုင်တဲ့အခွေးကြီးပတ်သွားရမယ်ကိစ္စကုန်စည်စစ်မှုခက်ခဲတွေ့လာမှရှိတော့ခက်ခဲတွေကအများကြီးတွေ့လာနိုင်ပါတယ်မဖြစ်ရင်တော့အကောင်းဆုံးပေါ့လေအဲ့ဒါတတ်နိုင်ရင်တော့အကောင်းဆုံးပါ
Israel Iran Pribaka Balao Ti Jet Yan Lana Madele, Sure Kongzine, Ujo Zanago, Mimyatzianga, Sunni Minyan Timja Tare, Edidane Sunigan Seasingu, Shuzana Singara Pibareshi, Majagi Maro Agza Kanagu, Din Sabibu Shibare, Akuro Generation Ziku, Lepe Jamare. Diana did that in my GP KBM, fashion designer, Wadana Balumiro, say I tat at the Nanet, Zuem Shop in a Josa Atokate at Dre, Yango Muga, fashion Piawaji to Kuma, Bawin Piata Nange Barelu, Gachindin and Nijina Muga, Gachin fashion designer Lungeliga Piobare, Gachin Napia, Wissonine, Gachin Mun, Zurie, Yoya Wissonigo, Tuya Koba and Segu, Satan in a Bansa Biro, fashion layer the day Panditara Piabare, Gachin designer, Zodan Ligu, Makin Liga, Saduzaka Piotabare.
Hey, Jenziro de Chiao de Mino, did a better fashion design than our designer man at Lila Gede, Katin Diana Lungeli down at Mr. Bijine, to Abdul Sura. Fashion design ပြင်냐ကိုဘယ်လိုမျိုးငယ်စဉ်ကလေးကအပတ်တခုကျူးစားခဲ့ရလဲဆိုတော့လည်းပြောပြထားတယ်။ဟုတ်ဖက်ရှင်ဒီဇိုင်းဟိုကြောင့်ကျွန်တော်ငယ်ငယ်တည်းကစိတ်ဝင်စားခဲ့လို့ပြောရမှာပဲ။6တန်း9တန်းလောက်ကလေးကပေါ့နော်ဖက်ရှင်မဂ္ဂဇင်းတွေရှိရပေါ့နော်အဲတုန်းကဖက်ရှင်နဲ့ပတ်သက်ပြီးဘာလို့လုပ်ရလဲဆိုတော့ကျွန်တော်ဖက်ရှင် illustration ဆွဲချင်တယ်ပေါ့ဒါပေမဲ့အဲတုန်းကဖက်ရှင်ကျွန်နယ်မှာလည်းမရှိဘူးအဲ့လိုမျိုးတင်တန်းပေးရတာပေါ့အဲ့တော့ဘာလို့ရလဲဆိုတော့ကိုယ့်ကကို YouTube တွေမှာပါလေးလာရရပြီးတော့အဲကိုခုနကပကြည်တင်တန်းမှာတက်ထားရဟာယူကိုယ့်ကကိုအပ္လိုင်းလုပ်ရတာပေါ့နော်အဲ့လိုလေးရောအခက်အခဲရှိရဲ့ ရင်ငယ်ပြီမဲ့စနစ်တကျကြိုးစားတတ်တဲ့ဒီလူငယ်လေးကဝင်ကြီးများရုံမှလုပ်တဲ့ fashion ပြပွဲတစ်ခုမှာလဲသူ့ရဲ့ဖန်တီးမှုတွေကိုခြားပြခွင့်ရခဲ့တယ်တဲ့
ပထမဆုံးပွဲပေါ့နော်ရှေ့မှာလဲတခါမှအဲ့လိုမျိုး experience နေမရှိခဲ့ဘူးပြီးတော့လဲပွဲကလဲတော်တော်ကြီးရလို့ပြောရမယ်လုပ်တဲ့နေရာ location ကလဲဝင်ကြီးများရုံမှဆိုတာလေအဲ့တော့အခက်ခဲတော့ပြောရင်တော့အများကြီးပဲပေါ့နော်ကျွန်တော်ကချင်ဝတ်စုံဆိုရင်ဟိုကချင်တိတ်တွေပေါ့နော်အများကြီးတုံးရတယ်ဈေးလည်းကြီးရပေါ့နော်အဲ့တော့ sponsor လိုက်ရှာအခက်အခဲလေးရှိရပြီးတော့ပွဲလုံးတွေရအတွင်းရပြင်ဆင်နေရ preparation time မှာရတော့တော်တော်လေးရ stress တွေလည်းရှိခဲ့လို့ပြောရမှာ but အဲ့ဒါရ rewarding ဖြစ်တယ်ပေါ့နော်ပွဲပြီးတော့ပြန်တွေးကြည့်ရအဲ့လိုမျိုးဟုတ
်ကြာဝဲမှာပြသခဲ့တယ်သူ့ရဲ့ design တွေကဘလို့အကြောင်းအရာတွေအခြေခံပြီးတော့ဖန်တီးရေးဆွဲခဲ့တာလဲ
ကျွန်တော်ရ artwork တွေကိုလည်း display လုပ်တဲ့ပွဲဟုတ်တယ်အဲ့တော့အဲ့အတွက် exhibition ပေါ့နော် exhibition အတွက်ကျွန်တော်ကျွန်တော် artwork တွေဆွဲရအဲ့အတွက်ကျွန်တော်ကဟိုcollection လေးတခုထုတ်လိုက်တယ်ပေါ့နော်အဲ့မှာ collection ရဲ့နာမည်က belief of jane paul ပေါ့ဒီကျွန်တော်တို့ကချင်လူမျိုးကြီးရဲ့ကိုယ်ခွေပါရမှုဆိုင်ရာတတ်မိုင်းကြောင်းပေါ့နော်ကျွန်တော်ကချင်လူမျိုးကြီးအများစုပေါ့နော်ကျွန်တော်စာအုပ်မှာဖတ်ရတော့ကတော့ဒီ question ဘာဝင်မဖြစ်ခင်ကျွန်တော် net တွေကိုယ်ခွေကြရပေါ့နော်အဲ့တော့ကျွန်တော်ကအင်ဂျီတွေပါအမျိုးဖန်တီးရဲ့အချိန်မှာ design lie ဆိုရုံနဲ့အမျိုးကြည့်လို့ကောင်းတယ်ဘာ trend ဖြစ်တယ်အဲ့လိုဖြစ်ုံနဲ့ပဲကျွန်တော်လည်း dress code မှာဖန်တီးခြင်းကိုကျွန်တော်ဖန်တီးလိုက်တဲ့ dress style မှာသူ့မှာ message ရှိရမယ်concept ရှိရမယ်ပေါ့နော်အတိတ်ပဲပြောရရင်အင်ဂျီတခုဖြစ်ရမယ်အဲ့တော့ကျွန်တော်ကခုနကအဲ့ timeline တွေပေါ့ဒီ transition timeline တွေကိုကျွန်တော်က highlight လုပ်ချင်တဲ့သဘောပြီး awareness သဘောပေါ့နော်အခုခေတ်လူငယ်လေးလည်းဒီ collection ကြည့်ရင်လည်းတည်သွားအောင်ဒီလိုမျိုးရှိခဲ့ပါလားဆိုရဲအတိတ်ပဲနဲ့ဆိုတော့ဟုတ်ဒီဟာကို inspire you မှာဖန်တီးဖြစ်တာပါဒီ collection မှာကာကျွန်တော်စုစုပေါင်းအစုံတော့ illustration ဆွဲရပါတော့ illustration 15စုံကျွန်တော်ဆွဲထားတယ်ဒါပေမဲ့ exhibition မှာကျတော့ကျွန်တော်10ပုံပဲဟို display လုပ်ထားပါတော့အဲ runway မှာ6ကြက် dress အကြောင်းပြောရမယ်ဆိုရင်အဲ dress ကဘာ inspire you မှာလုပ်ထားလဲဆိုတော့ကျွန်လူမျိုးထဲမှာမျိုးနေစုလေးပြန်ခွဲအခွဲလေးရှိရပါတော့ဥပမာရောဝံလူမျိုးလူစုလူမျိုးအမျိုး6မျိုးလားရှိရပါအဲမျိုးနေစုလေးမှာလဲကိုပိုင်သူ့ရောကိုပိုင်own traditional pattern လေးတွေရှိရဲပေါ့เนาะအဲ့အားလေးကိုကျွန်တော်ကအဲ့လူမျိုးမတူညီရဲ့pattern လေးတွေကိုဒီ garment တစ်ခုပေါ်မှာပဲပြလိုက်မှာဒါဟာကချင်လူမျိုးတွေပါဆိုမှပြချင်တဲ့စိတ်နဲ့ဒီဝတ်စုံဖန်တီးဖြစ်တာပ
ါနာကတ်မှာရောသူကဘာတွေဆက်လုပ်သွားဖို့ရှိနေလဲသူလူပဲကြိုးစားနေတဲ့လူငယ်တွေရောဘယ်လိုအားပေးစကားပြောထားလဲ
fashion illustration class online ကနေပေါ့เนาะအဲ့ဖွင့်ဖို့ရှိရဲအဲ့အားပြီးတော့ကျွန်တော်အမေရိကန်မှာကျွန်တော်က fashion ကြောင်းတွားတဲ့ပုံစီစဉ်ထားရပါတော့ကျွန်တော်လိုမျိုးပဲကြိုးစားနေတဲ့သူတွေကဘာပြောချင်လဲဆိုတော့be confident yourself ပေါ့နော်ကိုယ်ကိုယုံကြည်မှုရှိပါပြီးတော့ကိုယ်တိုင်ကိုယ်ဘဝရဲ့ကောင်းဆောင်ပဲပေါ့နော် leader ပဲဆိုတော့ကိုယ့်အကူကိုယုံကိုယ်တွားချင်တဲ့နေရာကိုယုံကြည်တဲ့နေရာကိုစိတ်ဝင်စားရဟာတွေ့ပြီဆိုရင် keep going ဆက်သွားပေါ့နော်နောက်ကိုလည်းမကြည့်ပဲနဲ့ဆက်သွားလို့ပြောချင်ပါဟုတ်ကဲ့
ကဲကျန်စီတို့ရေတကယ်ကြိုးစားမယ်ဆိုရင်ဘယ်အရာမှမဆိုအောင်မြင်မှုရှိတယ်ဆိုတာဒီကချင်လူငယ်လေးကသက်သေပြလိုက်တယ်နော်ကဲဒီတစ်ပတ်တော့ဒီလောက်ပါပဲရှေ့တစ်ပတ်တွေအတွက်မှလည်းကျန်စီတို့အတွက်ကျန်စီရှိနေတာမို့လို့ဆက်ဆက်စောင့်ကြည့်ကြပါအောင်နော်တတ
ကချင်ဒီဇိုင်နာလူငယ်လေးနဲ့စကားပြောထားတဲ့မက်ခင်လေးရဲ့ generation C စီစဉ်ပါရှင်အခုဆက်ပြီးတော့အားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ်ဂျာမနီမှာတော့ Veyalika Parkusin အသင်းဟာဘွန်ဒက်စ်ဂလီကာအမှတ်ပေးချန်ပီယံဆုကိုတမိုင်းတစ်လျှောက်မှာပထမဆုံးရသွားပါတယ်။အမေရိကန်ပြည်ထောင်စုမှာကျင်းပတဲ့ဒီမာစတာကောက်သီးပြိုင်ပွဲမှာတော့စကော့တီရှက်ဖရာကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒီလိုမျိုးထူးခြားတဲ့တပတ်အတွင်းကအားကစားသတင်းတွေကိုကိုရန်နိုင်ကတင်ဆက်ပေးထားပါတယ်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VO ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဂျာမန်ဘွန်ဒက်စ်လီဂါဘောလုံးပွဲတွေမှာတော့ Bayer Leverkusen အသင်းချန်ပီယံဖြစ်သွားပါပြီအလင်းကနေနေ့ကကစားခဲ့တဲ့ပွဲမှာ Leverkusen အသင်းက Werder Bremen ကို5ဂိုးမရှိနဲ့နိုင်ပြီးတော့အမှတ်ပေးပြိုင်ပွဲတွေပြီးဖို့5ပွဲကျန်သေးပေမဲ့ဒုတိယနေရာက Bayern Munich က16မှတ်အသာနဲ့ချန်ပီယံဖြစ်သွားခဲ့တာပါဒါဟာ Leverkusen အတွက်တော့ Bundesliga ချန်ပီယံဆုကိုပထမဆုံးအကြိမ်ရလိုက်တာဖြစ်ပြီးတော့ဒီဘက်ကစပရိတ်သက်တွေလဲခွင်းထဲဆင်းပြီးတော့ကိုအကြည့်ကျဲအောင်ပွဲခံတဲ့အထိကိုဖြစ်ခဲ့ပါတယ
်ကျွန်တော်ဘဝမှာဒါမျိုးတစ်ခါမှမကြုံဘူးပါဘူးတကယ်ကိုထူးခြားပြီးအံ့ဩစရာကောင်းလာအောင်ပါပဲလေဗာကူဆင်အသင်းချန်ပီယံဖြစ်ပါပြီဂျာမန်အမှတ်ပေးချန်ပီယံလေဗာကူဆင်မှာ
ဒ
Endlich zu sagen, dass Bayer Leverkusen deutscher Meister ist. Es ist.
Nach so mal Leverkusen den Germany immer bei Champions so da wo, genau du bjorn ihn mal wie. Da genau du allein du, der geht gut use ja war. Genau Champions viel vor du, gesagt mal du ja, Peter du ja. Club den Kulo, Songo, Josage Jabi, Genaro, Tate Dende, Champion Pikerava. A Dema Sida du Alunga, Akulo Champion Pipo, Josage Jabi, Tilo Nibong Yasa, Josage Lu, Akulo Champion Pikerava. Teachinga Genaro Alung, Ding, Timale, Omimu Due, Omwe Kayame, Chamba, Tilo Champion Sugo, but Mazonje Yaraga, Alung, Tu Jabi, A Ding, Ditamaima Dama, Pawin Lenin, Nagale, the Gabo, Tu Jaba.
Leverkusen, was er gemacht hat, geleistet hat mit Leverkusen.
ตู่อนิเนี่ยลีเวอร์พูลเซนมาနောက်နှစ်ဆက်နေတော့မယ်ဆိုတာကလည်းသူ့အတွက်ကောင်းနေလို့ကျွန်တော်ထင်ပါတယ်။စာဘီကကစားသမားကောင်းတယောက်ဖြစ်ခဲ့ပြီးတော့အုံနောက်တုံးကစားရတဲ့သူပါ။ဒီပြားတွေရောအနေနဲ့လည်းသူကအလားတူပါပဲ။အဲ့ဒီတော့သူ့အနေနဲ့နီးပြားကောင်းတယောက်ဖြစ်လာတာကျွန်တော်မအံ့ဩမိပါဘူး။ဒါပေမဲ့ဒီဘောလုံးရသည်မှာအခုလိုလုံနိုင်လိုက်တာကတော့တကယ်ကိုထူးကြပါလေ။
အဲဒီဘောကူစင်ကဘော်နီဖက်စ်ကိုခေါ်ယူနိုင်ခဲ့တာကလည်းအင်မတန်ကိုကောင်းမွန်တဲ့ဒီအပြောင်းအရွှေ့လှုပ်ရှားမှုဖြစ်ပြီးတော့ဒီရိုဖက်စ်နဲ့အလွန်ဆိုတို့ရဲ့အတွင်းညီညီနားလည်မှုရှိရှိနဲ့တကယ်ကိုအသင်းအတွက်အဓိကကျတဲ့ကစားသမားတွေကိုခေါ်ယူနိုင်ခဲ့တာလည်းလီဗာပူးဆင်အတွက်အောင်မြင်မှုရရှိဖို့အဓိကအကြောင်းရင်းလို့ကျွန်တော်တော့မြင်တယ်ဒီနေ့လီဗာပူးဆင်အသင်းအနေနဲ့ဂျာမ
ကျန်တဲ့ပွဲစဉ်တွေမှာရှုံးပွဲမရှိတဲ့စံချိန်ကိုဆက်ပြီးတော့ထိန်းထားနိုင်မလား
တရားဒီလုံးရှုံးပွဲမရှိလေဗာကူဇင်ဖလားရနိုင်မလားဆိုတော့ကတော့လေဗာကူဇင်ရဲ့စိတ်ဆန္ဒသောအဟုတ်ပေါ်မှာမူတည်ရလို့ကျွန်တော်တို့မြင်တယ်တကယ်ဖြစ်ချင်တကယ်လို့အဟုတ်ပြရမှာပေါ့သူတို့နဲ့ဒန်းတူရှင်နိုင်တဲ့ဆိုတော့ဘိုင်ယန်တို့လိုက်စစ်တို့ဒီဒေါ်မိုလို့ဆိုတော့ကလက်ရှိအချိန်မှာသူ့ရဲ့ consistency ကိုဘလို့မှလိုက်မမီနိုင်တော့တဲ့အခြေအနေဖြစ်တော်မူလေဗာကူဇင်နေနဲ့တရားတီလုံးရှုံးပွဲမရှိစံချိန်နဲ့ချန်ပီယံဖြစ်ဖို့ကအလားအလာအများကြီးကောင်းနေတယ်လို့ကျွန်တော်တို့မြင်ပါတယ်ခင်ဗျာ
သ It's hard to put into words how special this is.
The champion suga belau tujare suda garo yobya bu kebare. Ayanle pimemare. Kuingale de ge kebare. Arilu chini miuma. Akulu miu. Championi wite jeke asayone. Dima time champion supla yale daga. Ayango tujabare.
Dibemma suidenga gaudidama Ludwig Edward ga. Tama yai chata kwanata shoya bido. Dudia yage bido. Merganga Colin Morikawa Max Humane. Britainga Tommy Fleetwood doga. Pudre tatia yage jabare. ဒီဘက်မှာအမေရိကန်ကနာမည်ကြီးတိုက်ကာဝတ်စ်ကတော့သတ်မှတ်ရိုက်ချက်ထက်16ချက်ပိုရိုက်ပြီးတော့အဆင့်6ဆယ်ပဲရရှိခဲ့ပါတယ်ခင်ဗျာဒီနေ့နိုင်ငံမှာကျင်းပခဲ့တဲ့မွန်တီကာလိုတင်းနစ်ပြိုင်ပွဲမှာတော့ဂရိနိုင်ငံသားစတက်ဖနိုစစ်စပတ်စ်ကချန်ပီယံဖြစ်သွားပါတယ်မွန်တီကာလိုအိုပန်နောက်ဆုံးပိုင်လည်းကိုဧပြီလ14ရက်နေ့ကကစားခဲ့တာမှာတော့ဂရိနိုင်ငံကစတက်ဖနိုစစ်စပတ်စ်က ဒီပြိုင်ပွဲကို၃ကြိမ်အနိုင်ရဖို့ကျွန်တော်ဘယ်တော့မှမမျှော်လင့်ခဲ့ပါဘူးပထမဆုံးအကြိမ်အနိုင်ရတော့ကလည်းမထင်ခဲ့မိဘူးဒါပေမဲ့ဒီလိုမျိုး၃ကြိမ်နိုင်လိုက်တာတကယ်ကိုထူးခြားပြီးဒီနေရာကကျွန်တော်အတွက်တော့တကယ်ကိုထူးခြားတဲ့နေရာလို့ပြောရမှာပါစစ်စစ်ဘတ်ဟာမွန်တီကာလိုမှာဆိုပြိုင်ပွဲကိုနှစ်ထောင်နှစ်ဆက်ကျင်းနဲ့နှစ်ထောင်နှစ်ဆက်နှစ်တွေမှာလဲဘူဆွဲခဲ
ကိုရနိုင်ပြောပြပေးခဲ့တဲ့အပတ်စဉ်အားကစားကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါရဲ့ရှင်။ဗုဒ္ဓဖူးညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်ကြာသာပတေးနေ့မနေ့ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။မကြာခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကတစ်လှည့်ပြောပြပေးပါမယ်ရှင်။
မနက်နေ့စံတရနေ့မှာအချင်းထောင်တီးတီးမှာပြစ်ဒဏ်ချမှတ်ခံထားသူ3303ယောက်ကိုပြစ်ဒဏ်လွန်ညင်ခွင့်ပေးလိုက်တဲ့အကြောင်းစစ်ကောင်စီကကြေညာပါတယ်။နောက်တစ်ချိန်ပြစ်မှုထမ်းမှန်ကျုလို့မယ်ဆိုရင်အခုကြန့်ရှိတဲ့ပြစ်ဒဏ်နဲ့အတူတပေါင်းနဲ့ကြာခံစီရမယ်ဆိုတဲ့စီကံချက်နဲ့လွန်ညင်ခွင့်ပေးလိုက်တာဖြစ်ပြီးအင်ဒိုနီးရှားနိုင်ငံသား73ယောက်နဲ့သီရိလင်္ကာနိုင်ငံသား15ယောက်အပါအဝင်နိုင်ငံခြားသား36ယောက်ကိုလည်းပြစ်ဒဏ်လွန်ညင်ခွင့်ပေးလိုက်ပါတယ်။ဒီချိန်ထဲမှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့အပါအဝင်အကျဉ်းသားတချို့ကိုအပူချိန်တက်တာအောင်နီလန်းရှာဖို့စီစဉ်နေတဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုထားပြီးလုံခြုံရေးအရာအထူးတင်းကျပ်တဲ့နေအိမ်တစ်ခုကိုပြောင်းရွှေ့ထားလိုက်တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ခင်ဗျာ။လက်နက်ကင်ပဋိပက္ခတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံနဲ့နေဆက်ချင်းနီတရုတ်စစ်တပ်ကဧပြီလ18ရက်ဒီကနေ့ကစပြီးတော့လစ်ကျင်းမှုတွေလှုပ်ဆောင်နေပါတယ်ဒီစေးလစ်ကျင်းမှုဟာအပြီလာအတွင်းမှာဒုတိယအကြိမ်မြောက်လစ်ကျင်းတာဖြစ်တယ်လို့မြန်မာနယ်စပ်တခြားမှာတိုက်ပွဲတွေပြင်းထန်နေခြင်းနဲ့လဲတိုက်ဆိုင်နေပါတယ်ဒီစေးလစ်ကျင်းမှုမှာတပ်ဖွဲ့ဝင်တွေရဲ့လေကြောင်းရန်ကာကွယ်ရေးစွမ်းရည်ကင်းထောက်စွမ်းရည်နဲ့တိုက်ခိုက်ရေးစွမ်းရည်တိုးတက်ရေးလစ်ကျင်းမယ်လို့ South China Morning Post သတင်းမှာဖော်ပြပါတယ်ခင်ဗျာထိုင်းမြန်မာနယ်စပ်မြဝတီမြို့မှာတိုက်ပွဲတွေဖြစ်ပေါ်ပြီးထိုင်းဘက်ကမြန်မာနိုင်ငံသားတွေထွက်ပြေးခိုလုံလာနေစင်မှာပဲမြန်မာတွေကအခြေအနေတွေကိုအနိကစောင့်ကြည့်နေကြောင်းနယူးဇီလန်ဝန်ကြီးချုပ်ခရစ္စတိုဖာလူကဆန်နဲ့ဒီကနေ့တွေ့ဆုံစဉ်ထိုင်းဝန်ကြီးချုပ်ဆက်တာသာဝီဆင်ကပြောကြားလိုက်ပါတယ်ထိုင်းဝန်ကြီးချုပ်ဒီကမှာဝန်ကြီးချုပ်ရာရူယူခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်အရှိတောင်အရှာခေးစဉ်ဖြစ်တဲ့ထိုင်းနိုင်ငံကိုရောက်ရှိလာတဲ့နယူးဇီလန်ဝန်ကြီးချုပ်နဲ့ထိုင်းဝန်ကြီးချုပ်တို့ဧပြီလ18ရက်ဒီကနေ့ဘန်ကောက်မြို့မှာတွေ့ဆုံခဲ့ကြတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့အတွင်းစစ်ကောင်စီတပ်တွေနဲ့အာရခတပ်တော် AA တို့အကြတိုက်ပွဲတွေပြင်းထန်နေကြမှာပဲမြန်မာနယ်ကြားဆောင်တပ် BGF တပ်ဖွဲ့ဝင်46ဦးဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုလုံလာတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါတယ်မြန်မာဘက်ကထွက်ပြေးလာတဲ့နယ်ကြားဆောင်တပ်ဖွဲ့ဝင်160ဟာလက်ရှိအချိန်ထိဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေတဲ့အကြောင်းနယ်ကြားဆောင်ပြောခွင့်ရှိသူကပြောပါတယ်ခင်ဗျာ
ပေါ်တပူညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ခီလာဝီလျံနဲ့ပက်ထရစ်ဒီယာဖြစ်ပါတယ်ရှင်။ ကျမကဆုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်မြန်မာနှစ်တစ်ကူကာလအခါသမယမှာတော့ VOE ရဲ့တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျမ်းမာဘေးပြာဝေးကွာလို့လိုရာဆန္ဒတွေပြည့်ကြပါသေးရှင်